Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ22ရက်စနေနေ့မနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00အထိလိုင်းတိုမီတာ24.30MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမှာနောက်လာပါဒီကနေ့အစီအစဉ်မှုဖြစ်တာဝန်ယူခဲ့ဆက်သွားမှာပါ
။ဒီမှာကတော့စုမြတ်မှုပါရှင်။အင်ပြူတော်ပြန်ကြားရေးတာဝန်ခံရာဒူယူထားတာ6လပဲရှိသေးတဲ့ရှောင်းစပိုက်ဆာရာဒူကနေနှုတ်ထွက်သွားပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တုံ့တက်ချက်ကိုစိတ်ပျက်ကြောင်းမြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်နဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလေးရဲ့ဒီကောင်မြန်မာနိုင်ငံခီးစဉ်ကိုဘယ်လိုအမြင်ရှိပါသလဲ
။ This is my third visit under the new government and I have to say I am disappointed to see the tactics applied.
ဒေါက်တာရန်ဟီလေးပြောသွားလာပါရှင်။ပြည်စုံကတော့မကြခင်ကြမှာပါ။ဒါအပြင်နိုင်ငံတကာသတင်းဆောင်မှာတော့တမနာတုံနဲ့ထရမ်ကပြင်းပြင်းထန်ထန်ဝေဖန်လိုက်တဲ့အမေရိကန်ရှေ့နေချုပ်ရဲ့သဘောထားကိုကြားမှာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်သီဘောဖက်တိုက်ပွဲတွေဆိတ်လာရတဲ့အကြောင်းရင်းနဲ့နယူးယောက်ကကုလသမဂ္ဂဌာနချုပ်မှာမကြခင်ကကျင်းပခဲ့တဲ့ရေတရန်စားသားနယ်ပင်အနယ်များဆိုင်ရာကုလသမဂ္ဂအထူးအစည်းအဝေးအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနောက်ပိုင်းမှာတော့အပတ်စဉ်ငဏတွေကိုထုတ်လွှင့်သွားမှာပါ။အခုတော့ဒီကနေ့မနက်ခင်းနောက်ဆုံးသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
အင်ပြူရောဆက်သွယ်ပြန်ကြားရေးရာညွှန်ကြားရေးမှုသစ်ကိုခန့်အပ်လိုက်ပြီးတဲ့နောက်အင်ပြူရောပြန်ကြားရေးတာဝန်ခံရှောင်းစပိုက်ဆာရာထူးကနေနှုတ်ထွက်သွားပါတယ်။စုပ်ဦးစီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်ပြီးယင်းဤမြုပ်လန့်သူတွေရဲ့ငွေကြေးတွေကိုစီမံခန့်ခွဲသူတယောက်ဖြစ်ခဲ့တဲ့အန်တိုနီစကာရာမူချီကိုသမ္မတဒေါ်နယ်ထရမ့်ကတာဝန်ပေးခန့်လိုက်တာပါ။အဲဒီနောက်မှာတော့အင်ပြူရောပြောခွင့်ရတာဝန်နဲ့အင်ပြူရောပြန်ကြားရေးယာယီညွှန်ကြားရေးမှုတာဝန်ယူထားသူစပိုက်ဆာကချက်ချင်းဆိုသလိုနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်။တမရနဲ့နိုင်ငံအတွက်တာဝန်ထမ်းဆောင်ဝင်ရတာကိုဂုဏ်ယူကြောင်းနဲ့ဩဂတ်လအထိတာဝန်ထမ်းဆောင်သွားမှာဖြစ်တယ်လို့စပိုက်ဆာက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အင်ပြူရောကတာဝန်အပြောင်းလဲတွေအပေါ်သဘောထားမတူတဲ့အတွက်စပိုက်ဆာနှုတ်ထွက်တာလို့နိုင်ငံရေးအကဲခတ်တွေရဲ့တုံ့သက်ချက်တွေကို American သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။ Sean Spicer နေရာမှာ Sarah Huckabee Sanders ကအင်ပြူရောပြောခွင့်ရသူအဖြစ်အစားထိုးတာဝန်ယူသွားမှာဖြစ်တယ်လို့ Anthony Scaramucci ကကြေညာပါတယ်။အင်ပြူရောဆက်သွယ်ရေးပြန်ကြားရေးရညွှန်ကြားရေးမှုသစ်ဖြစ်လာတဲ့စကာရာမူချီဟာ Republican Party ကိုရန်ပုံငွေလှူဒန်းလာသူတစ်ယောက်ဖြစ်ပါတယ်။2016ရွေးကောက်ပွဲကာလတုန်းကတခြားသမ္မတ Republican သမ္မတလောင်းဝင်ပြိုင်သူ2ယောက်ကိုတက်တက်ကြွကြွထောက်ခံခဲ့ပြီးတော့နောက်ပိုင်းမှာ Trump ကိုထောက်ခံခဲ့သူဖြစ်ပါတယ်။ Donald Trump ဟာလူကြားနိုင်ငံရေးသမားကြီးဖြစ်တယ်လို့လည်းပြောမှုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တယောက်ကမေးမြန်းစဉ်မှာသူကအဲ့ဒီလိုပြောခဲ့ဘူးတဲ့အပေါ်တောင်းပန်ကြောင်းသမ္မတကိုပြောကြားခဲ့ပါတယ်။
အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာဥဆောင်စုံစမ်းနေတဲ့အထူးရှင်းနေရောဘတ်မူလာနဲ့သူ့ရဲ့စုံစမ်းရေးအဖွဲ့ဟာအလို့ကိုထိခိုက်နိုင်တဲ့ကိစ္စတွေလှုပ်ထားသလားဆိုတာကိုသမ္မတဒိုနယ်ထရမ့်ရဲ့တရားရေးအကြံပေးတွေကစုံစမ်းနေတယ်လို့နယူးယောက်တိုင်းစ်သတင်းစာကဖော်ပြပါတယ်။အထူးရှင်းနေမူလာရဲ့စုံစမ်းမှုတွေပေါ်အများယုံကြည်မှုနည်းအောင်လုပ်ဖို့ကြိုးစားတာဖြစ်တယ်လို့သတင်းစင်းမြစ်တချို့ကိုကိုးကားပြီးတောက်ကြနေထုတ်ဝေတဲ့သတင်းစာမှာရေးသားထားတာပါ။စုံစမ်းစစ်ဆေးနေသူတွေကိုအလုံနဲ့ပတ်သက်ပြီးတော့ရောနိုင်ငံရေးနဲ့ပတ်သက်လို့ပါထိခိုက်နိုင်တဲ့လိုရွက်တွေရှိသလားဆိုတာသမ္မတထရမ့်ရဲ့အကြံပေးတွေကကြေကြေတက်မြတ်စုံစမ်းနေတယ်လို့ဆောင်းမမရေးသားထားပါတယ်။ဒီမိုကရက်ပါတီသမ္မတလောင်းတွေကိုစီးပွားရေးလုပ်ငန်းရှင်တွေပေးတဲ့လူငွေကိစ္စကနေသမ္မတကယာတူးကဖယ်ရှားလိုက်တဲ့ FBI အကြီးအကဲဟောင်း James Comey နဲ့ Robert Mueller တို့ဘလောက်ရင်းနှီးသလဲဆိုတာအထိအသေးစိတ်စုံစမ်းနေတယ်လို့ဆိုပါတယ်။အလို့ရဲ့အကျိုးစီးပွားကိုထိခိုက်နိုင်တဲ့လိုရက်တွေရှိမရှိသုံးသပ်သွားမှာဖြစ်တယ်လို့တင့်တော်တယ်လို့မေကွန်ထုတ်သွားမှာဖြစ်တယ်လို့ဆိုပါတယ
်။ဂျော်ဒန်မြစ်အနောက်ဖက်ကန်ကအိမ်တိမ်ကိုပါလက်စတိုင်းတယောက်ကအတင်းဝင်ပြီးအထက်မှာရှိနေတဲ့သူတွေကိုဓားနဲ့ထိုးခဲ့တဲ့အတွက်အစ္စရေးသုံးယောက်သေဆုံးပြီးတော့တယောက်ဒဏ်ရာရခဲ့တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။ရမာလာမြို့မြောက်ဖက်ကနေဗီတာဆိုတဲ့အရပ်မှာဓားထိုးမှုဖြစ်ခဲ့တာပါ။ဓာတ်နဲ့ထိုးသူကိုပြစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းမီဒီယာတွေကိုပြောပေမဲ့အဲ့ဒီသူဘယ်သူလဲတေဆုံးသွားသလားဆိုတာရှင်းရှင်းမသိရသေးပါဘူး။တောက်ကြနေအစောပိုင်းတုန်းကလည်းပါလက်စတိုင်းတွေနဲ့အစ္စရေးလုံခြုံရေးတပ်တွေကြားမှာပဋိပက္ခဖြစ်ခဲ့လို့ပါလက်စတိုင်း၃ယောက်တေဆုံးသွားတယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။ဂျေရုဆလင်မြို့ဟောင်းမှာဂျူးလူမျိုးတို့ကတမ်ပယ်မောင်းလို့ခေါ်ပြီးအစ္စလမ်ဘာသာဝင်တွေက Noble Sanctuary လို့ခေါ်တဲ့နေရာကိုတောက်ကြနေဝေပြုတဲ့နေ့မှာအသက်50အောက်မွတ်စလင်အမျိုးသားတွေမဝင်ရလို့အစ္စရေးရဲကတားမြစ်ခဲ့ပြီးတဲ့နောက်မှာပဋိပက္ခတွေဖြစ်ခဲ့တာဖြစ်ပါတယ်
။ IS သွေးကြွခေါင်းဆောင်တဦးဖြစ်တဲ့အဘူဘကာအယ်ဘဂဒါဒီတယောက်တေဆုံးသွားပြီဆိုတဲ့သတင်းနဲ့ပတ်သက်လို့အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်တဦးကညင်းဆိုလိုက်ပါတယ်။ ဘဂဒတိဟာဒီအီရတ်နဲ့ဒါမှမဟုတ်စီးရီးယားနိုင်ငံမှာအသက်ခံလိုက်ရတယ်လို့မကြသေးခင်သတင်းပတ်တွေတုန်းကရုရှားစီးရီးယားအီရန်နဲ့အခြားလူအခွင့်အရေးတစ်ဖွဲ့တို့ကထုတ်ပြန်တဲ့သတင်းမျိုးစုံထွက်ပေါ်လာတာပါဘဂဒတိအသက်ခံရတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ဘာသက်တည်အထောက်အထားမှမရှိသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်စ်ပြောအမေရိကန်အကြမ်းဖက်မှုတိုက်ဖျက်ရေးဌာနဒါရိုက်တာနစ်ရာစမူဆန်ကပါတောက်ကြနေမှာပြောဆိုလိုက်ပါတယ်ဘဂဒါဒီဟာအသက်ရှင်နေသေးတယ်လို့သူယူဆကြောင်းဝန်ကြီးမက်ဒစ်ကပင်ဒဂွန်စစ်ဌာနချုပ်မှသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်ဘဂဒါဒီဘယ်မှာရှိလဲဆိုတာအမေရိကန်ကအနီးကစောင့်ကြည့်နေသေးကြောင်းသူဟာအမေရိကန်ကိုစစ်ကြေညာထားသူဖြစ်တာအကြောင်းသူ့နဲ့ထိုက်တန်တဲ့စုကိုရရှိစေမှာဖြစ်ကြောင်းလဲကာကွယ်ဝန်ကြီးမက်ဒစ်ကပြောပါတယ်။အကြမ်းဖက်မှုတိုက်ဖြစ်ရေးဌာနဒါရိုက်တာရာမူဆန်ကလည်းဘဂဒါဒီတကယ်တည်ဆုံးသွားပြီလားဆိုတာသေချာအောင်လုပ်ဖို့လိုကြောင်းပြောဆိုပါတယ်။
ဒီကံတန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တုံ့တက်ချက်ကိုစိတ်ပျက်ကြောင်းမြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုဆက်နှစ်ရက်ကြာဒေါက်တာရန်ဟီလီကသူ့ရဲ့စုံစမ်းစစ်ဆေးမှုတွေမှာဟန်တားမှုတွေရှိတဲ့အပေါ်စိတ်ပျက်တယ်လို့အခုလိုပြောကြားခဲ့တာပါ။
As well as increasing restrictions on my access, individuals who meet me meet with me continue to face intimidation.
ကျွန်မတွားကျင်တဲ့နေရာတွေအပေါ်ကန့်သတ်မှုတွေတိုးခဲ့တဲ့အပြင်ကျွန်မနဲ့တွေ့ဆုံတဲ့သူတွေအနေနဲ့လည်းနှောက်ယှက်ခံရမှုတွေတွေ့ကြုံခဲ့ရပါတယ်။သူတို့တွေကိုဓာတ်ပုံရိုက်ယူတာ၊ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုမတွေ့ခင်ရောတွေ့ဆုံပြီးမှရောမေးမြန်းခံရတာတွေရှိခဲ့ပါတယ်။ဒီချိန်မှဆိုရင်သူတို့နောက်ကလိုက်ပြီးတောင်ထောက်လန်းတာတွေကိုခံခဲ့ရပါတယ်။ဒါဟာဘယ်လို့မှလက်ခံနိုင်စရာမရှိပါဘူး။
NLD အစိုးရလက်ထက်မှာတတိယအကြိမ်လာရောက်စုံစမ်းတဲ့ဒေါက်တာရန်ဟီလီကလက်ရှိအစိုးရဟာအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့နည်းတွေကိုဆက်ပြီးသုံးနေတာတွေ့ရတဲ့အတွက်စိတ်ပျက်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။ဒေါက်တာရန်ဟီလီရဲ့ထုတ်ပြန်ချက်ထဲမှာရေဘူးရဆန်တဲ့ဆွဆွဲချက်တွေနဲ့မှားယွင်းတဲ့အချက်များစွာပါဝင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆယ်စုနှစ်နဲ့အချီကြုံတွေ့နေရတဲ့ပြည်တွင်းပဋိပက္ခတွေဖွံ့ဖြိုးတိုးတက်မှုနောက်ကျတဲ့အတွက်ဖြစ်လာတဲ့ပြဿနာတွေကိုဖြေရှင်းရမှာကြုံရတဲ့အခက်အခဲတွေကိုလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထုတ်ပြန်ချက်မှာထည့်သွင်းဖော်ပြခဲ့ခြင်းမရှိဘူးလို့လည်းထောက်ပြပါရတယ်။ဒေါက်တာရဟီလီရဲ့အခုခီးစဉ်အတွင်းမှာရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကနေရာတချို့စီကိုသွားခွင့်မရခဲ့ပါဘူး။သူခီအတွင်းလူ့ခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့အတွက်စုံစမ်းမှုတွေမလုပ်ပါဘူးဆိုတဲ့အာမခံချက်ကိုအစိုးရကတောင်းဆိုခဲ့တဲ့အပေါ်အင်မတန်အံ့အားတင်ကြောင်းလဲဒေါက်တာရန်ဟီလီကခီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂကသူ့ကိုပေးအပ်ထားတဲ့လုပ်ပိုင်ခွင့်နဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုပေးထားတဲ့လုပ်ပိုင်ခွင့်ဟာတီးခြားစီဖြစ်တယ်လို့ပြောပါတယ်။အခုခီးစဉ်အတွင်းတွေးရှိချက်တွေကိုတော့ကုလသမဂ္ဂထွေထွေညီလာခံမှာအောက်တိုဘာလကျရင်ပြည့်အစုံအစည်းအဝေးခန်းစားတင်မှာဖြစ်ပါတယ်ရှင်။
NLD ပါတီရဲ့အီယာဝတီတိုင်းမအူပင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေနှုတ်ထွက်လိုက်ပါပြီ။သူဟာ2015ရွေးကောက်ပွဲနောက်ပိုင်း NLD ပါတီကနေပထမဦးဆုံးနှုတ်ထွက်တဲ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်။ဦးစိန်ဝင်းရဲ့နှုတ်ထွက်စာကိုဇူလိုင်14ရက်နေ့ကတင်ခဲ့ပြီးပါတီကလည်းနှုတ်ထွက်ခွင့်ပြုကြောင်းအကြောင်းကြားလာတယ်လို့သူကပြည်တွင်းသတင်းဌာနတွေကိုပြောပါတယ်။ NLD ပါတီကနှုတ်ထွက်လိုက်တဲ့ဆိုပေမဲ့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့သူကဆိုပါတယ်။ဦးစိန်ဝင်းဟာ2011ခုနှစ်မှာ NLD ပါတီဝင်ဖြစ်လာခဲ့သူပါ။စိုက်ပျိုးရေးပညာရှင်တဦးလည်းဖြစ်တဲ့ဦးစိန်ဝင်းဟာ2012ကြားပြရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့သူဖြစ်ပါတယ်။ဒါပေမဲ့ NLD ပါတီရဲ့ဂုဏ်သိက္ခာညှိုးနှွမ်းစေမှုအတွက်ဆိုပြီးမူပင်ဦးစိန်ဝင်းအပါအဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်3ဦးကို2016နိုဝင်ဘာလထဲမှာပါတီရဲ့တာဝန်အသီးပြီးကနေပြန်လည်ရုပ်သိမ်းခဲ့ပါတယ်။အဲ့ဒီအချိန်တုန်းကပြည်သူ့လွတ်တော်ထဲမှာတောင်သူသမားနဲ့အလုသမားကြီးရကော်မတီဥက္ကဋ္ဌဖြစ်တဲ့ဦးစိန်ဝင်းကိုတာဝန်ကနေရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဦးစိန်ဝင်းကတော့သူပါတီကနေနှုတ်ထွက်ရတာဟာတောင်သူတွေသမားကြီးရတွေကိုလုပ်တဲ့အပိုင်းမှာပါတီကသူ့ဘော်ကန့်တတ်ခဲ့တာနဲ့လွတ်တော်ကြီးရကော်မတီကနေသူ့ကိုဖယ်ရှားခဲ့တာဟာဒီမိုကရေစီနီးလမ်းမကျဘူးဆိုပြီးသုံးသပ်ပြောဆိုခဲ့ပါတယ်။
တရုတ်နိုင်ငံမှာနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှာဘိုကွယ်လွန်သွားပြီးသတင်းတစ်ပတ်ကျော်လာချိန်အထိဖေရောက်နိုင်မှမသိတဲ့သူ့ရဲ့ဇနီးတဲ့လူရှာလွှမ်းမြောက်လာရေးအတွက်ပြည်ရင်းပြည်ပါကလူခွေလူရှာသူတွေအစွမ်းကုန်ကြိုးစားမယ်လို့ပြောနေကြပါတယ်။လူရှာကိုလွှတ်မပေးရင်တရုတ်တန်ရောက်ရှိတဲ့လမ်းတိုင်းကိုလူရှာဘိုပလာဇာလို့နာမည်ပြန်ခေါ်အောင်လို့နိုင်ငံတိုင်းကိုလှုပ်ရှားတောင်းဆိ ကျွန်တော်တို့ရဲ့မှားကြားချက်တွေကိုတီးတဲ့တဦးတည်းသူဖြစ်တာမို့သူ့ကိုအပြင်လောကနဲ့အဆက်ဖြတ်ထားတာဖြစ်မယ်လို့လေ့လာသူတချို့ကတုံ့ပြန်ပါတယ်အသက်50ချောင်းနှစ်ရှိပြီဖြစ်တဲ့ယူရှာဟာယူရှာဘိုနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့2019ခုနှစ်ထဲကနေအင်အခြေချုပ်ကျနေတာဖြစ်ပါတယ်ယူရှာနဲ့သူ့ရဲ့မောင်ငယ်လျူဝိုင်းတို့တောက်ကြနေနေလေပိုင်းရောက်တဲ့အထိဖေနာရောင်းနေမှမသိဘူးလ
ဒီနေ့ကစားရှိထောင်ကျခံနိုင်ခြင်းအလွန်များတဲ့အတွက်အမေရိကန်တွေမြောက်ကိုရီးယားကိုမတွားကြဘူးတမ်းမြစ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကတောက်ချနေမှာကြေညာလိုက်ပါတယ်အမေရိကန်နိုင်ငံကူးလက်မှတ်နဲ့မြောက်ကိုရီးယားသွားတာမြောက်ကိုရီးယားနိုင်ငံကိုတထောင်နာဘီခီးသွားတာတွေမလုပ်ကြဘူးနိုင်ငံကြီးဝန်ကြီးဌာနရဲ့ကန့်သတ်ချက်ထုတ်ဖို့ညွှန်ကြားထားကြောင်းနိုင်ငံကြီးဝန်ကြီးဌာနပြောခ ရီးယားမသွားဘူးမရဘူးလို့တာမြင့်ချက်တွေထွက်ပေါ်လာတာ
ပါ
စနေနေ့မနေ့ခင်နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာပါ miss.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်သမ္မတဒေါ်နယ်ထရမ့်ကနယူးယောက်တိုင်းစတင်းစာနဲ့တွေ့ဆုံမင်းမြန်ခတ်မှာသူ့အပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့ပေမဲ့လို့အမေရိကန်ရှေ့နေချုပ် Jeff Sessions ကသူ့အနေနဲ့တာဝန်ဝတ္တရားတွေကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ကြာရာပြည်နေ့မှာပြောဆိုပါတယ်ဒီကရက်နဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွေဖက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးမှာရှေ့နေချုပ် Sessions ကပါဝင်လှုပ်ဆောင်တာမျိုးမလုပ်ဖို့ဆုံးဖြတ်ခဲ့တာကြောင့်စိတ်ပြတ်မိတဲ့အကြောင်းသမ္မတ Trump ကပြောခဲ့တာပါ VOA သတင်းထောက်ရဲ့ဆောင်းပါးကိုဒေါကင်ဆိုရင်းကပြောပြထားပါတယ်ရှင်
American ရှေ့နေချုပ် Jeff Sessions ကရှေ့နေချုပ်အဖြစ်သူ့ရဲ့လောက်ကင်နိုင်တဲ့အရေးအချင်းပေါ်မှာစိုးရင်စရာမရှိဘူးလို့သတင်းစာရှင်းလင်းပွဲအတွင်းအခိုင်အမာပြောကြားလိုက်ပါတယ်
။ We love this job. We love this
ကျွန်တော်ဒီလောက်ကိုမြင်လို့ရတဲ့ဒီဌာနကိုချစ်ပါတယ်။ကျွန်တော်အနေနဲ့ဒီတာဝန်နဲ့တင့်တော်နေသမျှဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်
။ဒါပေမဲ့ရှေ့နေချုပ် Sessions ဟာရုရှားစုံစမ်းစစ်ဆေးရေးကိစ္စကိုလက်ရှောင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်တဲ့လို့သမ္မတ Trump ကအကြံပေးခဲ့ပုံရပါတယ်။ရှင်းနေကြုတ် sections အနေနဲ့ဒီစုံစမ်းစစ်ဆေးမှုကနေဘေးထွက်မနေတဲ့အကြောင်းတကယ်လို့ရှင်းနေကြုတ် sections အနေနဲ့အဲ့ဒီလိုလုပ်မယ်ဆိုရင်တော့သူဒီတာဝန်ကိုမယူခင်ကတည်းကပြောခဲ့တင်ပြီးတော့ဒါဆိုရင်သူ့ဘက်ကလည်းတခြားသူတယောက်ကိုရွေးချယ်ခဲ့မှာဖြစ်တယ်လို့သမ္မတ Trump က New York Times သတင်းစာကြီးကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ Trump ကိုအရင်ဦးဆုံးထောက်ခံသူတွေကတဦးဖြစ်တဲ့ရှင်းနေကြုတ် sessions ဟာပြီးခဲ့တဲ့မေလကထွက်စာတင်ခဲ့ပေမဲ့လို့သမ္မတ Trump ကလက်မခံဘဲပယ်ချခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။American ရှင်းနေကြုတ် sessions နဲ့ American ဆိုင်ရာရုရှားတန်မကြီးစာဂေးကစ်လီယက်တို့အကြားတရားဝင်ကြေညာထားခြင်းမရှိခဲ့အဆက်အသွယ်တွေရှိတယ်လို့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာရှင်းနေကြုတ် sessions ကရုရှားစုံစမ်းစစ်ဆေးရေးမှာမပါဝင်ဘဲဘေးထွက်နေကြတာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကြောင့် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကိုရုရှားကိစ္စအထူးစုံစမ်းစစ်ဆေးရေးမှူးဖြစ်ခန့်အပ်လိုက်တာလည်းဖြစ်ပါတယ်သမ္မတ Trump ကတော့ Mr. Mueller အနေနဲ့ရုရှားနဲ့မသက်ဆိုင်တဲ့သူ့မိသားစုရဲ့ဗန္ဒာရေးကိစ္စတွေကိုစုံစမ်းစစ်ဆေးတာတွေမလုပ်သင့်ဘူးဆိုပြီးတွေ့ဆုံမင်းမြန်ကန်အတွင်းမှာပြောဆိုလိုက်ပါတယ် Brookings Institute က William Gilston အပါအဝင်အတော်များများကတော့ဒီလိုပြောတာမသင့်တော့ဘူးလို့ရှုမြင်နေကြပါတယ်
Mr. Trump, who of course has
won. What is wrong? Mita Lu Sibai will look like it at the Trump, American President Chen Ubiye, Mula David Pite, Tija Lulabi, Bamalanga Lopanguin, she did American Pilan Surago Nalevo Miabau, Shinne Joha, Tamaraya, Leon to them Hobau, to American Nangema, Atiga Jazo, Achizong, Tiai Wun and Pibare.
Tamara George W. Bush letter, American Tiai Tanae, a two songs as his year Puma, Pawingere, Peter Zaiden Bradgardo.သမ္မတ Trump ပြောတာတွေက Robert Mueller နဲ့စုံစမ်းစစ်ဆေးရေးအဖွဲ့အပေါ်အကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောပါတယ်
။ They don't pay it any mind. You know, it's just background.
ဘာပဲဖြစ်ဖြစ်သူတို့ကစိတ်ဝင်စားပါဘူး။သူတို့တော်တော်အကြံမြောက်တက်တက်ပါ
ဘာမှလည်းလုပ်လို့မရပါဘူး။ဒါကြောင့်သူတို့အနေနဲ့ဒီကိစ္စကိုအချင်းကုန်ခံစဉ်းစားနေမှာမဟုတ်ဘူးဆိုတာလည်းသိကြပါရဲ့
။တမရထရမ့်အနေနဲ့ရုရှားစုံစမ်းစစ်ဆေးရေးကိုအမြန်ဆုံးအဆုံးသတ်ကောင်းအဆုံးသတ်ချင်ပေမဲ့လို့လည်းလောလောဆယ်မှာအဲ့ဒီလိုဖြစ်လာဖို့မရှိသေးပဲ။ဒါမဲ့သတင်းပတ်ကြရင်တော့သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးဥက္ကဋ္ဌဟောင်းပေါ့မန်နာဖော့နဲ့သူ့ရဲ့သားကြီးဒေါ်နယ်ထရမ့်ဂျူနီယာတို့ဟာအထက်လွှတ်တော်ကြားနာပွဲမှာထွက်ဆိုရတော့မှာဖြစ်ပါရဲ့ရှင်။
ကောရရှင်များရှင်မက်တလန်နိုင်ငံမှာလုံငယ်ရေးဆယ်နှစ်အတွင်းပြည်စွေးမှုတွေကျဆင်းလာတာပြည်မှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ပြည်စွေးမှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကြဆင်းရေးပြစ်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို Furious နေနေညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သူတွေအနေနဲ့ Furious ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် Furious ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ပြီးသားပေးပို့ထားနိုင်ပါတယ်။ဒီလိုကခိုင်ရိုက်လေးလိုက်စစ်စစ်ကဆူဆူပါရဲ့ရှင
်။ဒီကနေ့ည9:00နာရီတိုင်းလေးလိုက်စစ်စစ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပြည်တွင်သတင်းတွေဖဲလဲရအောင်ပါ။ရှိခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာရှုပ်ထွေးနေစေဖြစ်ပြီးရေပုံရအဖြစ်မွတ်စလင်အတိုင်းအဝိုင်းရဲ့အခြေအနေဟာတိုးတက်မှုနေကွေနေတဲ့အပြင်အစိုးရတဲ့အနေနဲ့အရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့မဟာဗျူဟာတွေကိုဆက်ပြီးမကျင့်သုံးဖို့လဲကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီကပြောဆိုလိုက်ပါတယ်။ဒါအပြင်သူမအနေနဲ့ဒီတစ်ခေါက်ခီးစင်မှာနေရာတချို့ကိုလုံခြုံရေးအကြောင်းပြချက်ကြောင့်တွားရောက်လေးလာခွင့်မရသလိုတက်မရောကာကွယ်ရေးဦးစီးချုပ်အပါဝင်တက်မရောထိပ်ပိုင်းခေါင်းဆောင်တချို့နဲ့လည်းတွေ့ဆုံခွင့်မရခဲ့ဘူးလို့ပြောပါတယ်။အပြည့်အစုံကတော့တရင်စာရှင်းလင်းပွဲကိုကိုရင်တွားရောက်တရင်ယူခဲ့တဲ့ထအောင်ကပြောပြထားပါတယ
်မြန်မာနိုင်ငံအတွင်းလူ့အခွင့်အရေးအခြေအနေတွေကိုလာရောက်လေ့လာတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာသူမရဲ့ဆက်နှစ်တာခီးစဉ်အဆုံးမသတ်ခင်မှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်ပြုလုပ်ခဲ့တာပါကုလအထူးကိုယ်စားလှယ်ကိုရိုင်းတွားရောက်ခဲ့တဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေဟာတိုးတက်မှုနှေးကွေးနေသေးတယ်လို့ဒေါက်တာရန်ဟီလီကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်ပါတယ
် The general situation for the Rohingya has hardly improved since my last visit in January.
January ခီးစဉ်ဖြစ်တဲ့ကျွန်မနောက်ဆုံးလာခဲ့တဲ့အချိန်ကစပြီးရိုဟင်ဂျာတွေရဲ့ရေဘူးအခြေအနေကိုတိုးတက်မှုရှိတယ်လို့ပြောဖို့ခက်ခဲတဲ့အပြင်ရခိုင်မြောက်ပိုင်းအခြေအနေဟာပိုပြီးတော့တောင်ရှုပ်ထွေးနေတဲ့အနေအထားမှာရှိနေပါတယ်စစ်စင်ရေးတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေလူအခွင့်အရေးချိုးပေါက်တယ်လို့စစ်ဆွဲတဲ့အစီအခံစာတွေဇက်တိုက်ရနေတာပါဒါအပြင်နိုင်ငံသားစီစီရေးရှောက်ထားတဲ့ရိုဟင်ဂျာတွေကိုဘယ်သူဘယ်ဝါမှမသိရသူတွေကပြစ်မှတ်ထားတိုက်ခိုက်တာတွေအစိုးရအာဏာပိုင်တွေနဲ့လက်တွဲလုပ်နေတဲ့ကြေးရွာအုပ်ချုပ်သူတွေနဲ့အခြားမွတ်စလင်တွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကြောင့်ရိုဟင်ဂျာအရက်သားအများအပြားကြောက်လန့်နေကြရသလိုနှစ်ဖက်အကြမ်းဖက်မှုတွေကြောင့်မျိုးသားပင်ဖြစ်နေရတာတွေလည်းတွေ့ရပါတယ
်။ဒေါက်တာရန်ဟီလီဟာဒီတစ်ခေါက်မှာလုံခြုံရေးအခြေအနေကြောင့်တချို့နေရာတွေကိုတွားရောက်ဖို့အစိုးရကခွင့်မပြုခဲ့တယ်လို့ရှမ်းပြည်နယ်ဘက်မှာဆိုရင်လည်းလာရှိုးတစ်ခုကိုတွားရောက်ခင်ရခဲ့တာပါ။သတင်းသမား၃ဦးကိုမတရားသင်ပုံမှန်ဆက်ခွင့်တင်နဲ့ဖမ်းဆီးထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုလည်းတွားရောက်ဖို့ခွင့်တောင်းခဲ့ပေမဲ့အစိုးရကဒါကိုခွင့်မပြုခဲ့ဘူးလို့ကုလထုတ်ကိုယ်စားလှယ်ကပြောပါတယ်။ဒါအပြင်ကရင်ပြည်နယ်ဘက်မှဆိုရင်လည်းဖမ်းအံမျိုးတစ်ခုကိုသာတွားရောက်ခွင့်ရခဲ့တာပါ။သူမရဲ့ခီးစဉ်အတွင်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေနိုင်ငံရေးနဲ့ရက်ဖက်လူအဖွဲ့အစည်းတို့အပါအဝင်ဒေသခံတွေကိုတီးခြားစီတွေ့ဆုံခဲ့ပါတယ်။စစ်အုပ်ချုပ်ရေးကနေရက်ဖက်အုပ်ချုပ်ရေးကိုပြောင်းနေတဲ့မြန်မာနိုင်ငံမှာလူခွင့်ဆိုင်ရာအဟန့်တာဖြစ်နေတယ်လို့သတ်မှတ်ကြတဲ့စစ်ဘက်ကတာဝန်ရှိသူတွေနဲ့ဘာသာရေးပြဿနာဆိုင်ရာတွေမှာတာဝန်ရှိတဲ့ဌာနတွေကိုမတော်ခွင့်နိုင်ခဲ့တာတွေကိုသူမကမကြေမနက်နဲ့အခုလိုပြောဆိုလိုက်ပါတယ
်။ In that video, I met with the state transfer as well as other government ministries and
တမရောကာကွယ်ရေးဦးစီးချုပ်နဲ့ကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေကိုကျွန်မမတွေ့ခဲ့ရတဲ့အပြင်ပြည်ထရေးကုတန်းသွားလာရေးဆက်သွယ်ရေးဆိုင်ရာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာတာဝန်ရှိသူတွေကိုလည်းတွေ့ခွင့်မရခဲ့ပါဘူး
ဒေါက်တာရန်ဟီလီဟာဒီကနေ့ညနေပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပြီးလူ့အခွင့်အရေးအခြေအနေကာကွယ်တိုးမြှင့်ရေးကိစ္စယဉ်ကျေးရေးနဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ် ဒါအပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်နှောက်ယှက်နေတယ်ဆိုပြီးဝေဖန်ပြောဆိုနေကြတဲ့စစ်တွေဥပဒေပုံမှ66ကကြီးနဲ့ပတ်သက်လို့လည်းတန်ကြာရေးဝန်ကြီးဦးဖင်မြင့်နဲ့ဆွေးနွေးခဲ့တာပါ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရတဲ့လက်ထက်မှာအရင်အစိုးရတွေကျင့်သုံးခဲ့တဲ့ဤပြူပါတချို့ကိုကျင့်သုံးနေဆဲဖြစ်တာကြောင့်စိတ်ပြတ်မိတယ်လို့လည်းဒေါက်တာရန်ဟိတီကသတင်းစာရှင်းလင်းပွဲအတွင်းမှာခုလိုပြောပါတယ်။
This is my third visit under the new government, and I have to say I am disappointed to see the tactics applied by the previous government still being used.
အခုကျမရဲ့ခရီးစဉ်ဟာအစိုးရတဲ့လက်ထက်မှာတတိယအကြိမ်လာရောက်တာဖြစ်ပြီးအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့မဟာဗျူဟာတွေကိုပဲကျင့်သုံးနေရမြင်ရတာမျိုးစိတ်ပြတ်မိပါတယ်။အစိုးရတဲ့အနေနဲ့အထူးသတ်မှတ်မှုတွေမပါဘဲကုလသမဂ္ဂနဲ့ပုံမှန်ဆက်ဆံရေးရှိဖို့လိုလားတယ်ဆိုတာကျမနားလည်ပါတယ်။ကုလသမဂ္ဂအထူးသတ်မှတ်ချက်တွေဖြေလျှော့မပေးခင်မှာအခုလိုအထူးအာရုံစိုက်မှုတွေနဲ့စုံစမ်းစစ်ဆေးမှုတွေရောပါဖို့တင့်နေပြီဖြစ်တဲ့မြန်မာနိုင်ငံကိုအပြောင်းအလဲတွေရှိအောင်ပထမဆုံးလုပ်ဖို့လိုပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူအခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီရဲ့ဒီတစ်ခေါက်မြန်မာပြည်ခီးစဉ်မစခင်မှာသူမရဲ့ခီးစဉ်ဟာကုလသမဂ္ဂကချမှတ်ထားတဲ့အချက်လက်ရှာဖွေရေးမစ်ရှင်နဲ့ပတ်သက်မှုမရှိစေရဘူးလို့အဆိုအကပြောဆိုထားပါတယ်။ဒါပေမဲ့လို့သူမရဲ့တာဝန်နဲ့ကုလသမဂ္ဂကဖွဲ့စည်းထားတဲ့အချက်လက်ရှာဖွေရေးမစ်ရှင်ရဲ့လုပ်ပိုင်ခွင့်ဟာမတူညီဘူးလို့ဒေါက်တာရန်ဟီလီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုထက်အောင်ပါရှင်အခုတော့ရှမ်းမြောက်ကတိုက်ပွဲသတင်းတွေပဲဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နဲ့တီဘောမြို့နယ်တွေမှာမြန်မာတပ်မတော်ကထိုးစစ်ဆင်နေပြီးတောက်ကြနေတော့ကတအောင်ပလောင် TNL တပ်ဖွဲ့နဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ကျွန်းလထဲမှာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တို့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားပြီးတဲ့နောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်
။ဇူလိုင်လ22ရက်တောက်ကြနေမွန်လွယ်ပိုင်းတို့ကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာအစိုးရတပ်တမ88နဲ့TNL တရင်တစ်တစ်နှစ်တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးပြည်ပေါ်မြို့နယ်မှာတော့ခွန်လန်းကြီးရွာနားမှာလည်းညနေ4နာရီကျော်လောက်မှာမြန်မာတပ်မတော်ကရဟတ်ရင်နဲ့လာရောက်ဘုံကျဲသွားတယ်လို့ TNL တပ်ဖွဲ့နိုင်ငံသားစစ်ဆင်ရေးတာဝန်ခံဘူမူတာပန်လာက VOA ကိုပြောပါတယ်
။ဟုတ်တယ်သမဟာတဲ့နေနေဒီကုတ်ခိုင်မြို့နယ်လုံကံနဲ့စရမ်ကြီးရွာဘုံကျဲမှာဖြစ်ပွားခဲ့တယ်ဖြစ်တော့ညနေပိုင်း3နာရီနဲ့4နာရီဘုံကျဲမှာတကြိမ်ဖြစ်ပွားတယ်နောက်ပြီးတော့ကဒီစီကျွန်တော်ရဲ့တမန်နဲ့နေမျိုးဒီပေါ်ပဲမှာအဲ့ဒီမှာကျတော့ဒီတိုက်ပွဲဖြစ်ပွားမှုတော့မရှိဘူးဒါပေမဲ့မြန်မာတမတော်ပဲကကဒီရွက်ချဲရှိရှိနဲ့ဒီခွန်လန်ခွန်လန်ပြည်ရောမှာအဲဒီပုံလာကျဲသွားတယ်လို့ကျွန်တော်သိရှိရတယ
်ဒီအခြေအနေနဲ့ပတ်သက်လို့တမတော်ပြောခွင့်ရပုဂ္ဂိုလ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူးပြီးခဲ့တဲ့ဇွန်လကစလို့မြန်မာတမတော်ဘက်ကတမ88 33တစ်တစ်တို့ကိုတိုက်ရင်အားတိုးချတာပြီးဒေသခံစကကတင့်နဲ့16တက်တွေကလည်းတိုင်းသားလက်နက်ကင်တက်ဖွဲ့တွေရဲ့တောတွင်အခြေဆိုင်စခန်းတွေအထိပိုက်ဆိတ်တိုက်ထိုးစစ်ဆင်လာတယ်လို့ TNL တက်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လထဲမှာတရုတ်အစိုးရရဲ့ဂျားဝင်စစ်ဆက်ပေးမှုအရမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UWSA ဝါတက်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားခဲ့ပြီးနောက်အခုလိုတိုက်ပွဲတွေပိုဆိတ်လာတယ်လို့ဗိုလ်မှူးတာပန်လာကပြောပါတယ်။
ဒီကျွန်တော်တို့ဘက်ကလည်းဒီတပွဲတစ်ဖြစ်ပါမှုမရှိအောင်ဒီအသက်နိုင်ဆုံးကျွန်တော်ထင်ချုပ်ပါတယ်။နိုင်ငံရေးဘက်မှလည်းဒီ27ပြည်လုံးမှာလည်းကျွန်တော်ပါဝင်ဖို့ပေါင်းဆောင်ရည်ပြီးတော့ဒီတပွဲတွေဆောက်ချမယ်ပေါ့ကျွန်တော်တို့ဆိုပန်းခဲ့တယ်။ပြီးခဲ့တဲ့ဒီ6လပိုင်းစစောပိုင်းလုံးမှာလည်းဒီမြင့်ကျေးကော်မရှင်တွေကနေပြီးတော့ဒီတရုတ်နိုင်ငံဆိုင်ဌာနကနေမှတစ်စင်တက်ဆောင်ဆင်းနေဖို့ကိုကတော့ကမ်းလှမ်းလာတာမျိုးရှိခဲ့တယ်ဆိုတော့သူတို့နဲ့ကအဲ့ဒီတဖော်ခြင်းသမဟုတ်သုံးဖက်ခြင်းနှစ်ဖက်ခြင်းအဲ့ဒါမျိုးသစ္စာဖို့သဘောထားရှိတယ်လို့ပြောတဲ့တည်းကကျွန်တော်တို့ဘက်ကတော့ဒါကော်မတီရဲ့မူဝါဒအရကျွန်တော်ကတော့စပောင်းပြီးတော့သစ္စာပေးမယ်အဲ့ဒါမျိုးဖြစ်ပေါ်လာနောက်ပိုင်းမှာတော့သစ္စာနိုင်မဲ့နေသားမျိုးကဒီတော့အဲ့ဒါနဲ့ဆက်ကျင်ပေကတော့ဒီ authority ရွာတွေထိလိုက်နိုင်ပြီးတော့ကျွန်တော်ရဲ့အဲရာကြီးစခန်းတွေထိလိုက်နိုင်ပြီးတော့တိုက်ခိုက်တာလည်းမျိုးဒီပို့ပြီးတော့ပြင်းထန်လာတယ
်ဒီလိုမျိုးပင်တိုက်ပွဲတွေပြင်းထန်နေပေမဲ့လည်းဒီစီရေးပတိပကကိုဇပွဲဝိုင်းပေါ်မှာဖြည့်ရှင်းနိုင်ဖို့အတွက် TNL တပ်ဖွဲ့ကလူလာကြောင်းဘုံမူတာပန်လက်ကပြောပါလေ
အမြင့်ပြင်းမှာဖြစ်ပေါ်နေနေတာကနှစ်ဆက်လုံးဆိုင်အတာသူကြည့်သူမရှိဘူးကျွန်တော်တမတော်တကကပြစ်ခတ်လိုက်တဲ့နေ့ကြီးစလုံးဟာစိန်မောင်းများစွာကုန်လေဒီကျွန်တော်ဒေသကိုဘလနေ့ကြီးနဲ့ပြစ်ခတ်မဲ့စာတက်ပြာနဲ့တံတူးဒီကန်လူကြီးများတံမိုးရှိတဲ့ပတ်စံနဲ့ဒီကြောင်းနေစိတ်ယုံနေအဲလူစုချုပ်ပြတဲ့အဲအထူးကိုလုံးလိုက်မယ်စင်တာလူစုသားများကျေးဇူးရှိတယ် တော့အဲ့လိုမျိုးမလို့တပေါ်တနေတဲ့များရောက်ကြပါအောင်ကျွန်တော်တို့ကဆက်စုံဆွေးနွေးချင်တယ်အဲ့ဒါပေါ်လာရှိတယ
်ပြီးခဲ့တဲ့ဇွန်လ19ရက်ညပိုင်းတုန်းကလည်းရှမ်းပြည်နယ်မိုင်တုံမြို့နယ်နော်ကူးကျေးရွာမှာ TNL တိုက်ရင်း93လုံးနဲ့အစိုးရတပ်မ88တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီဇူလိုင်လထဲမှာ TNL နဲ့မြမတပ်မတော်တို့ကြားတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကုညာဝဲအောင်ပါရှင်အခုတော့ကုလသမဂ္ဂဌာနချုပ်ကအထူးအစည်းအဝေးသတင်းတင်ပြပါမယ်။နိုင်ငံရဲ့ဆိုဝါလာတဲ့အတွေ့အကြုံတွေပေါ်အခြေခံပြီးတော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကိုအဓိကဦးစားပေးမော်ရအဖြစ်ချမှတ်ဆောင်ရွက်နေကြောင်းအစိုးရထိပ်ပိုင်းကောင်ဆောင်တွေကပြောကြားခဲ့ပါတယ်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာဇူလိုင်လ20ရက်နေ့ကကျင်းပခဲ့တဲ့ရေတရန်စားတာနဲ့ဘေးအန္တရာယ်များဆိုင်ရာကုလသမဂ္ဂအထူးအစည်းအဝေးကိုသုတမရဦးဟင်နရီဗန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။မိုက်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်
။မြန်မာနိုင်ငံဟာတဘာဝဘေးအန္တရာယ်အများဆုံးရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံတွေစီးရင်မှထိတ်ဆုံးကပါဝင်နေတာပါ။ဒါကြောင့်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးမှာတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်နိုင်ရေးဟာအလွန်အရေးပါတယ်ဆိုတာကိုလက်ရှိအစိုးရအနေနဲ့ခံယူထားပြီးကုလသမဂ္ဂနဲ့ထိထိရောက်ရောက်ပူးပေါင်းဆောင်ရွက်နေကြောင်းရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးကိုတက်ရောက်လာတဲ့ဒုသမရာဦးဟင်နရီဘန်တီယူကပြောပါရယ်။ဒါ့အပြင်မြန်မာနိုင်ငံမှာရေနဲ့ပတ်သက်တဲ့ပြဿနာကိုဖြေရှင်းနိုင်ဖို့သူဦးဆောင်တဲ့ကော်မတီကနေဥပဒေကြမ်းရေးဆွဲနေကြောင်းအစည်းအဝေးမှာအခုလိုပြောသွားပါရယ
်။ The National Water Resources Committee is drafting water law in
အနာဂတ်အတွက်ချမှတ်ထားတဲ့ရေအရင်းမြင့်မူဝါဒနဲ့အညီရေတယံဇာတဥပဒေကြမ်းကိုအမျိုးသားအဆင့်ရေအရင်းမြစ်ကော်မတီကရေးဆွဲနေပါတယ
်။အထူးသဖြင့်မြမသမိုင်းမှာအကြီးမားဆုံးစိုက်ကလုန်းမုန်တိုင်းဖြစ်တဲ့2008နာဂစ်စိုက်ကလုန်းမုန်တိုင်းတိုက်ခိုက်မှုအတွင်းလူပေါင်း3000ချီတိတ်ဆုံးခဲ့တဲ့ဖြစ်ရပ်မှာတဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စစ်အစိုးရရဲ့တာဝန်မဲ့လုပ်ရက်ကိုနိုင်ငံတကာကပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ပါတယ်။ဒါပေမဲ့2011ခုနှစ်သမရဦးသိန်းစိန်ဦးဆောင်တဲ့ရပ်သားတပိုင်းအစိုးရတက်လာပြီးတဲ့နောက်တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့စနစ်တကျကင်တွယ်ဖြေရှင်းနိုင်အောင်စူးစမ်းအထောက်အမှုတွေလုပ်လာခဲ့ပါတယ်။ဒါပေမဲ့လည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့တဘာဝဘေးအန္တရာယ်နဲ့ပတ်သက်လို့နိုင်ငံရဲ့ထိတ်ဆုံးအဆင့်ဦးစားပေးမူဝါဒအဖြစ်ချမှတ်ဆောင်ရွက်နေကြောင်းလူမှုကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကအစည်းအဝေးတက်ရောက်လာသူတွေကိုအခုလိုပြောပါတယ်။
To ensure the systematic management of disaster risks, Myanmar already integrated disaster.
The Bawa Bayan is down and we're chilling. Go, Senator Seaman Kangwe Naibo. The Chazi, the Bawa Bayan is Seaman Kangwe Ubrego, Natal Satong Gunema, Debut Piatan Gavare, Natal Sacha Gunema, Democracy Nilane, Shuija Kangare, Soya Sade, Ocho de Chimaro, Time Midwin, Shinsangare, Twejon, Rego, Chigan B, the Bawa Bayan is Saya, Seaman Kangwe Mugo.နိုင်ငံရဲ့လူမှုရေးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုအားလုံးထက်ဦးစားပေးရမယ့်ကိစ္စလို့အတိအမှတ်ပြုခဲ့ပါတယ
်။ဒါ့အပြင်စိုက်ကလုန်းမုန်တိုင်းတံအများဆုံးခံရတဲ့မြန်မာနိုင်ငံမှာမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ရေးအတွက်ကမ္ဘာ့ဗန်အကူအညီနဲ့စီစဉ်ဆောင်ရွက်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ We have planned and managed for building cyclone shelters along the coastal and
ကယ်ယူရဲတခြားနယ်မြဝကျွန်းမဒေသတွေမှာစိုက်ကလုန်းမုန်တိုင်းဘေးကယ်ဆယ်ရေးစခန်းတွေတည်ဆောက်ဖို့အတွက်အစီအစဉ်ချမှတ်ဆောင်ရွက်နေပါတယ်။ဒါပြင်ဒီကယ်ဆယ်ရေးစခန်းတွေဟာတခြားကိစ္စတွေအတွက်လည်းအသုံးပြုနိုင်မှာဖြစ်ပါတယ်။နောက်ကယ်ဆယ်ရေးနဲ့ကုညီဆောင်ရှောက်ရေးအတွက်စိုက်ကလုန်းကယ်ဆယ်ရေးစခန်းတွေနဲ့ရွာရီကြားမှာလမ်းပန်းဆက်သွယ်ရေးကောင်းမှုဖို့အစီအစဉ်ထားပါတယ်။ရဟတ်ရင်တွေဆင်းသက်နိုင်ဖို့နေရာလဲဒီစီစဉ်မှာပါဝင်မှာဖြစ်ပါတယ်
။မြေချောင်းအင်းရိုင်ပေါ်များတဲ့မြန်မာနိုင်ငံမှာနောက်ထပ်ရင်ဆိုင်နေရတဲ့ကြီးမားတဲ့အန္တရာယ်တစ်ခုကတော့မြစ်ကမ်းပါတိုက်စားမှုဖြစ်လာကြောင်းနဲ့ဒီအတွက်နိုင်ငံတကာအကူအညီတွေအများကြီးလိုအပ်နေကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။စစ်တမ်းကောက်ယူတဲ့ကိန်းဂဏန်းအချက်အလက်တွေအရရေကြီးတာရေရှားပါတာစတဲ့ရေနဲ့ဆက်ဆက်နေတဲ့သဘာဝဘေးအန္တရာယ်တွေဟာလည်းမြန်မာနိုင်ငံမှာအဖြစ်များဆုံးတွေ့ရတယ်လို့ဒေါက်တာဝင်းမြတ်အေးကအစည်းအဝေးမှာပြောသွားပါတယ်။ဇူလိုင်လ20ရက်နေ့ကကျင်းပတဲ့ရေတယံဇာတနဲ့ဘေးအန္တရာယ်များဆိုင်ရာတတိယအကြိမ်ကုလသမဂ္ဂအထူးအစည်းအဝေးမှာရာသီဥတုပြောင်းလဲမှုအခြေအနေနဲ့လိုင်လျောညီထွေမှုရှိအောင်ဘယ်လိုလှုပ်ဆောင်ကြမလဲ။နောက်ငွေကြေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်ဖို့အပါအဝင်သိပ္ပံနဲ့နည်းပညာတီထွင်ဆန်းသစ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါရစေ
။မိုင်အင်ဂျင်နိုင်းစုစည်းတင်ပြတော်တာပါ။ POA မြန်မာပိုင်းရဲ့ရုပ်မြင်သံကြားထုတ်လွှင့်မှုတွေကို VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ။ညနေ9:00နာရီနဲ့9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါ။အိရှာဆက်7ဂျိုရိုကနေဖန်ယူကြည့်ရှုနိုင်ပါရစေ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနစ်နေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းမီဒီယာထက်ကမြန်မာအင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုကြားမှာပါသိပ္ပံနဲ့နည်းပညာအစီအစဉ်ထဲမှာကတော့
ဆက်ရုပ်စွာရဝန်မျိုးဆက်ရုပ်ကြီးမှမဟုတ်ဘူးဒီလိုဆက်ရုပ်နဲ့ဆိုင်တဲ့စစ်ဆန်နေဒီရတွေအကုန်လုံးသုံးပါတယ်မြန်မာနိုင်ငံမှာကတော့နည်းပါတ
ယ်ဟို American မှာကျင်းပခဲ့တဲ့ First Global ဆေးရုပ်ပြိုင်ပွဲဝင်တူဦးဖြစ်တဲ့ကုဖုံးတီဟာကျော်ပါရှင်အပြည့်စုံကိုတော့မကြာခင်ကြားကြမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲမှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းထုတ်လွှင့်ပေးပါမယ်ကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင
်ဇူလိုင်လ22ရက်တောက်ကြနေ့နိုင်ငံတကာသတင်းတွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအများဆုံးရေးကြတဲ့သတင်းကတော့မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆောင်ဆန်းစစ်ဆေးရေးမှူးဒေါက်တာရန်ဟီလီရဲ့မြန်မာနိုင်ငံခီးစဉ်အဆုံးသတ်သတင်းစာရှင်းလင်းပွဲတွင်ပြောတော်တာတွေဖြစ်ပါတယ်အနာဘယ်တွေကစောင့်ကြည့်တာတွာလာခွင့်ကန့်သက်ခံရတာတွေပေါ်ကုလအထူးကိုယ်စားလှယ်ကစောရကတဲ့ပြောဆိုရဲဆိုရဲခေါင်းစဉ်နဲ့ရိုက်တာသတင်းတော့ဆိုင်မွန်လူးဝစ်ကရေးပါတယ်။လက်ရှိမြန်မာအစိုးရဟာအရင်စစ်အစိုးရအုံပြုထားတဲ့ဖိနှိပ်တဲ့နီလန်းတွေကိုဆက်အုံပြုနေတယ်လို့ Daily Mail သတင်းစာကရေးပါတယ်။ကုလအထူးတန်တမန်ကစိတ်ပျက်စကားပြောဆိုရဲခေါင်းစဉ်နဲ့ EP သတင်းတော့ Esther Tucson ကရေးပါတယ်။ဒီသတင်းဆောင်မတွေအပြည့်စုံကို Writers Daily Mail နဲ့ EP သတင်းဌာနတွေရဲ့ Internet စာမျက်နှာတွေမှာဖတ်ရှုနိုင်ပါတယ်။ခုဆက်ပြီးဇူလိုင်လ20ရက်နေ့ဆွဲနဲ့ AB သတင်းတော် Esther Tucson နဲ့ရေးထားတဲ့ Myanmar Propaganda Army Takes Media on Reporting Trip ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မကိုမူရင်းတိုင်းကောက်နှုတ်တင်ပြပါမယ်။ဒီကိစ္စသတင်းမှတ်တွင်အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းကိုပြည်ပသတင်းထုတ်တွေသတင်းယူဖို့ခေါ်သွားတဲ့ခီးစဉ်မှာ Esther Tucson လည်းပါသွားပြီးအဲ့ဒီခီးစဉ်တွင်သူကိုယ်တိုင်မြင်တွေ့ကြားခဲ့ရတာတွေကိုသတင်းဆောင်မရှိကြီးရေးထားတာပါ။မြန်မာစစ်ဘက်ဟာလူလူဆက်ဆံရေးဆိုင်ရာတဒနာကြီးတရက်ရှိနေပြီးလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဲချက်ကိုရင်ဆိုင်နေရတာကြောင့်သူအပါအဝင်ပြည်ပသတင်းတော့14ဦးကိုရခိုင်ပြည်နယ်မြောက်ပိုင်းကကြေးရွာတရွာကိုတာဝန်ရှိသူတွေရဲ့ကြီးကြပ်မှုအောက်မှာခေါ်သွားခဲ့တာဖြစ်တယ်လို့ Esther Tucson ကရေးထားပါတယ်။ခီးစဉ်တွင်သူတို့နဲ့တူလိုက်ပါလာတဲ့အစိုးရဘက်တာဝန်ရှိသူတွေကသတင်းသမားတွေဘယ်လောက်မြင်ရကြားရမယ်ဆိုတာပေါ်ကန့်သတ်ခဲ့တဲ့အကြောင်းအချိန်ကန့်သတ်ရှိသလိုအဆောင်တွေနဲ့သတင်းပေးတွေကလည်းတကောက်ကောက်ပါနေကြောင်းတော်ဝင်ရှိသူတွေရှင်းလင်းပြောဆိုတာကလည်းအများအပြားတိထားပြီးသားကိစ္စတွေပဲဖြစ်နေကြောင်း Esther Tucson ကရေးထားပါတယ်။ရိုဟင်ဂျာရွာသူရွာသားအများစုဟာသူတို့ဘာသာစကားကိုပဲပြောကြသလိုမြန်မာစကားပြောတဲ့သတင်းတော့ကလည်းနည်းနည်းပဲပါတာကြောင်းသတင်းရေးဖို့ကိစ္စမှာလည်းအခက်အခဲရှိတဲ့အကြောင်းရေးပါတယ်။ဒါပေမဲ့လည်း9ရက်ကြာဒီရည်စဉ်အတွင်းသူတို့ဘယ်ကိုပဲသွားသွားလူလူရဲ့နေ့နာတွေမှာအကြောက်တရားတွေကိုတွေ့ခဲ့ရတာအထူးသဖြင့်တော့သူတို့နဲ့အတူရဲတွေရှိနေချိန်မှာအဲဒီလိုအကြောက်တရားကိုလူလူရဲ့နေ့နာတွေပေါ်မှာတွေ့ရတာလူရင်းသားတွေအနေနဲ့တကယ့်အခြေခံလူဝတ်ချက်လေးတွေကိုရဖို့အတွက်တောင်းမှဘယ်လောက်ခက်ခဲတာကျောင်းတန်းနှုန်းကကလေး၁၀ယောက်မှတယောက်နှုန်းမဲရှိတာကျောင်းတချို့ရှိပေမဲ့လည်းကလေးတွေကျောင်းကိုသွားဖို့တည်ယူပို့ဆောင်ရေးမရှိတာတွေကို Esther Tucson ကထောက်ပြရေးသားထားပါတယ်ဒီဆောင်မအပြည့်စုံကို host.eb.org internet ဆာမျက်နှာမှာအပြည့်အစုံဖတ်ရှုနိုင်ပါတယ်ရခိုင်ပြည်နယ်ပြည်ပခန့်အတွက်ဘယ်လိုအဖြစ်မျိုးကိုရှာရမစို့မြန်မာအစိုးရပါဝင်ရမယ်လို့အင်ဒိုနီးရှားနိုင်ငံသားဌာနကပြောဆိုတဲ့ခေါင်းစဉ်နဲ့ဂျကာတာဂလုပ်သတင်းဌာနရဲ့သတင်းတပုတ်ကိုကောက်နှုတ်တင်ပြပါမယ်။ရခိုင်ပြည်နယ်မှာဆက်ဖြစ်နေတဲ့ပြည်ပဟာကိုဖြစ်ရှင်းမှုရည်ရွယ်တဲ့ဘယ်လိုချင်းကမှုမျိုးမဆိုပြီးပြည့်စုံအောင်မှာဖြစ်တယ်လို့မြန်မာဆွေးနွေးနဲ့ပူးပေါင်းလှုပ်ဆောင်မှုကိုထင်ရှားရမယ်လို့အင်ဒိုနီးရှားနိုင်ငံသားဌာနကဇူလိုင်လ20ရက်စာသာပတိနေ့မှာပြောတဲ့အကြောင်းသတင်းမှရေးထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာထိခိုက်လွယ်တာကြောင့်ထိရောက်တဲ့ပံ့ပိုးကူညီမှုဖြစ်ဖို့ဆိုရင်မြန်မာဆွေးနွေးနဲ့ပူးပေါင်းဆောင်ရွက်တဲ့ပြီးပြည့်စုံတဲ့ချင်းကမှုမရှိမဖြစ်လိုအပ်တယ်လို့အင်ဒိုနီးရှားနိုင်ငံသားဌာနပြောခွင့်ရအာမနတနစီယာကပြောတာကိုသတင်းမှကိုးကားဖော်ပြထားပါတယ်။ဒီသတင်းအပြည့်စုံကို jakartaglobe.id internet ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကမ္ဘာသတင်းမီဒီယာထဲမှာရေးသားနေကြတဲ့မြန်မာနိုင်ငံအကြောင်းကိုကြကြသိန်းကစူးစီးတင်ပြသွားတာပါရှင်။အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲပါဒေါ်လာလာတန်းကတင်ပြထားပါတယ်။
ဒီနေ့မနေ့တွင်တင်ပြမယ် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b i t e bite ကကိုက်ထားတာ t h e the b u l l e t bullet ကတော့ကြည်စမ်းလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကြိုက်ထားတာပေါ့ရှင်ဒီသုံးဆင့်တက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းစစ်ဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင်းခံနိုင်တဲ့သဘောဖြစ်ပါတယ်။တနည်းတော့ကြည်စံကိုကိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ်။ idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုအလွဲမရှောင်တာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်။ဒီအသုံးရဲ့ပတ်သက်လို့ George Gobi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိပြီးမလုပ်ချင်ပေမဲ့လို့လေအလုပ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ When the demand was down, US automakers had to bite the bullet and cut jobs.
မလွဲမရှောင်သာအန်ကျိလုပ်ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အင်္ဂလိပ်စာသင်ခန်းစာကို George Crow နဲ့အတူတော်လလတန်းကတင်ပြသွားတော့ပါရှင်အခုတော့အမျိုးသမီးကဏ္ဍအလဲပါ Digital ကဝေးလို့ခေါ်တဲ့ Digital Agency ရဲ့ CEO အပြင်ပူရဲတီထောင်လို့ဖြစ်တဲ့မတ်ဆန်နီစိန်သိန်းဟာ2019ခုနှစ်ကမ္ဘာအောင်မြင်တဲ့စွန့်ဦးတီထွင်သူ610မှာပါဝင်နေသူဦးဖြစ်ပါတယ်မြန်မာနိုင်ငံမှာ Facebook အပါအဝင် Internet အသုံးပြုမှုနဲ့ပတ်သက်ပြီး Kick Girls မြန်မာအဖွဲ့တီထောင်လို့လည်းဖြစ်တဲ့မတ်ဆန်နီစိန်သိန်းကိုတော်လလတန်းကဆက်သွယ်မြင်မြန်ပြီးအမျိုးသမီးကဏ္ဍအဖြစ်တင်ပြထားပါတယ်
You can bend but never break me. Kiko's အဖွဲ့အဒီနေပေါ့နော်ဒီ high tech လုပ်ငန်းမှာစိတ်ပါဝင်စားပြီးတော့လှုပ်ရှားနေတဲ့အမျိုးသမီးတွေအနေနဲ့ပေါ့နော်မြန်မာအမျိုးသမီးတွေရဲ့ဘဝကိုဒီပညာသုံးခြင်းအဖြစ်ဘယ်လိုကောင်းမွန်အောင်လုပ်ပေးနိုင်မလဲရှင
်။ဒီမှာအမျိုးသမီးတွေအတွက်ဒီနည်းပညာကိုဘယ်လိုသုံးလဲဆိုလို့ရှင်။ဆရာကတော့ landing အတွက်သုံးစေချင်ပါတယ်။ landing အတွက်သုံးစေချင်တဲ့ဆိုအရင်တော့ဆိုလို့ရှင်သူတို့မှဒီ internet သုံးရဖို့အရန်ခက်ခဲခဲ့တယ်ပေါ့နော်။ခက်ခဲခဲ့တယ်ပြီးလို့ရှင်သိချင်တာရှိလို့ရှင် internet ရှိတဲ့ library တွေမှာသွားကြည့်တာမျိုးလို့ရှိခဲ့တယ်ပေါ့နော်။အဲ့တော့ဒီအသိပညာတွေဒီကိုတင်စနေသိစနေဟာရအရင်ဒီရဲ့နေရာမှာမရှိဘူးအခုချိန်မှာဒီနည်းပညာနဲ့ပတ်သက်ပြီးတော့ဘဝဟိုပို့ပြီးတော့လွယ်ကူသွားတာရအများကြီးရှိရပါတော့ဒါကတော့ဒီအင်တာနက်ကိုမြေမောင်းထိုးပြီးပြောပြရတဲ့သဘောပါရှင်လမ်းလေးနေနဲ့လည်းလွယ်တာရမြန်မာမျိုးပြည်ပြောင်းနေတဲ့အရင်တော့ solution တော့အိမ်မနေရတဲ့အတွက်ဒါရပဲမလို့အပ်ဘူးလို့ထင်မဲ့အခုနောက်ပိုင်းမှာတော့အကုန်လုံးအရှိမထွက်ပြီးတော့လုံးလုံးနေဖြစ်တဲ့အတွက်ဒါရနေစဉ်ဘဝရဲမှာပေါ့တော့အပြင်းနဲ့သုံးပြီးတော့လုံးလို့ရပါရှင်ဒီပညာကိုသုံးပြီးတော့ခုဘဝပို့ပြီးအဆင်ပြေလာရအဓိကတော့ဆနေပူကြီးအားပေးရတော့ဒီ landing ဘက်ကိုပေါ့နော်ဆက်ကိုသိချင်တာလည်းဖြစ်ကိုသင်ချင်တဲ့ဘာသာရပဲဖြစ် technology ကိုကောင်းကောင်းသုံးချပြီးတော့ကိုယူလို့ရနေပြီဆိုတာလေးကိုသိချင်ပါရဲ့ရှင
်။ဒီပညာဆိုလို့လေ American သမ္မတကြီးဟောင်း Derek Mitchell ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တုံးသွားတဲ့စကလုံးတစ်ခုကိုသွားပြီးတော့သတိရမိပါတယ်
။ဟုတ်ကဲ့။
သူကပြောတယ
် Myanmar is a Facebook country.
မြန်မာနိုင်ငံ Facebook နိုင်ငံပဲ။အဲ့တော့Facebook နဲ့ပတ်သက်ပြီးတော့ဒီအမျိုးသမီးတွေပေါ့နော်သူတို့ဘဝဖုံဖြူတုတ်တက်အောင်ဘယ်လိုလုပ်နိုင်လဲဆောင်ရွက်ရှောက်ရမ်းနေပေါ့နော
်ဟိုတမက်ကြီးပြောသွားသလိုပဲပေါ့နော်ဘာလို့လဲဆိုတော့ဇနီးကိုရိုင်းလည်းတရားကိုမြင်နေပါတယ်ဘာလို့ဆိုတော့လူတွေကိုမေးစီတယ်ပေါ့နော်ရန်ကုန်ကမျိုးသမီးတွေကတရားသွား Facebook တင်မကောက်ဒီ Google ရှိမယ်တခြားဟာတွေသူသုံးလို့ရှိမယ်ဒါပေမဲ့နေရောက်သွားတဲ့အချိန်မှာဆိုလို့ရှိရင် Internet သုံးပါလားလို့မေးလို့ရှိရင်internet တော့မသုံး facebook သုံးတယ်လို့ပြန်ပြောပါရစေ။ဘာလို့လဲဆိုသူတို့က facebook ကအကုန်လုံးရနေတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်။ facebook ကတော့အမှန်တိုင်းပဲလူမှုကွန်ရက်ပဲလို့စနစ်မြင်ပါတယ်။လူမှုကွန်ရက်ဆိုတာ social အနေနဲ့သုံးတာရယ်။တစ်ချင်းချင်း connect လုပ်တဲ့အားအနေနဲ့သုံးတာအမြင်နဲ့အတွက်ပေါ့နော်။ဒီဟာကိုစနစ်အလုံးက internet အနေနဲ့မသုံးချင်ဘူး။ဒါပေမဲ့ဘယ်လိုဖြစ်လဲဆိုခုနကပြောလို့ facebook nation ဆိုတာကဒါထက်၆နှစ်ကျော်မှဒီ internet တွေရလာတဲ့အချိန်မှာအရင်ဆုံး facebook ကဘုန်းဖြစ်လာတဲ့အချိန်နဲ့လည်းကိုက်သွားတဲ့အတွက်ကျွန်တို့ဒီလူမှုအနေနဲ့စပြီး introduce လုပ်ခံလိုက်ရတာinternet ကို facebook အနေနဲ့လောက်ခံလာရတဲ့အတွက်ပေါ့နော်ဒီဟာကိုကျွန်တော်အရန်သုံးဖြစ်သွားတာဖြစ်တာပေါ့နော်အဲ့တော့ကျွန်တော် digital age ကအရန်တူပါသေးတယ်တူတဲ့အတွက်ဒီဟာမှာ facebook ဝင်လာတဲ့အချိန်နဲ့ကြုံနေတဲ့အတွက်ဒါကိုအရန်သုံးနေတာဖြစ်တယ်ပေါ့နော်အဲ့တော့ဖြစ်စေချင်တာကတော့ facebook အပြင်ဟို ားစီချင်ပါတယ်အများကြီး Google ရှိရယ် Wikipedia ရှိရယ်တို့ landing purpose လို့ဆိုလို့ရှိရင်ဒီ YouTube ကြီးရှိရယ်ပေါ့နော်ကျွန်တော်တို့ဒီ address လုပ်တဲ့ဒီ issue ရဲ့မှာဒီ smart and responsible social media ဆိုတာပါပါတယ်ရှင် Facebook ကဒီ social media တခုပေါ့နော်အဲ့ဒီမှာတော်တော်တယောက်နဲ့တယောက်ပြောဆိုရဲအမုန်းစကား hate speech တွေပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ဘက်ကဒီလေကိုလှည့်ပြီးတော့တနင်္ဂနွေရက်ချိန်မှာလည်းဒီဟာ session တခုအနေနဲ့ထည့်တာပေါ့နော်ဘာလို့လဲဆိုတော့တော်တော်များများကအသုံးမားနေတဲ့အဖြစ်မျိုးတွေတွေ့နေရတယ်ပေါ့နော် main ကလေးတွေဆိုလို့ရှင်လဲသူတို့ရေရေတင်းတင်းတန်လိုက်တဲ့ပုံတစ်ခုကြောင့်ဒုက္ခရောက်သွားတယ်အများကြီးရှိပေါ့နော်ဒီရဲ့ impact ကိုသူတို့နားမလည်လို့သူတို့လုံးမရတယ်အများကြီးရှိပေါ့နော်အဲ့တော့အမုန်းစကားပါပြောင်ရေးပေါ့နော်ပြီးလို့ရှင်ဒီ online မှာအကြံဖတ်မှုပါပြောင်ရေးဆိုပြီးတော့သူတို့ကိုဒီဟာကြီးအဝဲဖြစ်လာအောင်လုပ်လို့ရှိပါတယ်လူတိုင်းရဲ့လက်ထက်မှာ single တစ်ခုရှိလို့ရှင်account တစ်ခုဖွင့်လို့ရတယ်ပြီးတော့တော့တချို့ post တွေပါညာဆိုလို့ရှင်အောက်ကနေဝဝင်စိတ်မတင်နိုင်မှုတွေဒီမှာလာပြီးဖြည့်ဖြောက်တဲ့သဘောမှလည်းရှိရပါတော့
ဆန်ဒီတို့ဒီ geek girls တွေရော online media နဲ့ပတ်သက်ပြီးတော့သူတပြင်းပေါ့နော်အမျိုးသမီးတွေအတွက်ပေါ့နော်တီးတင်တီးထိုက်တဲ့ချောင်းပါလေးတွေဖြစ်ပျက်ကလေးတွေတင်ပြတာတွေရှိပါလားရှင
်အဓိကကျွန်တော်တို့လုပ်ဖြစ်တာပေါ့နော်ဒီ group တဲမှာတို့ဒီကျွန်တော်ရဲ့ဒီ channel မှာလုပ်ဖြစ်တာတော့ scholarship ဒီ opportunities တွေပေါ့နော်ဘာလို့လဲဆိုတော့ group member တော်တော်များများကဒီ UCS mind ဒီ university ကျောင်းသူလေးတွေများရဲ့ပြီးလို့ရှင် working professional ပေါ့နော်ဘာလို့လုပ်နေရဲဒီမျိုးတွေများတယ်သူတို့ကဒီထက်ပို့ပြီးတော့ opportunities လေးတွေတွေ့လို့ရှင်အဲ့ဟာလေး share ပေးလေးရှိရဲ့နောက်တစ်ခုဒီအောင်မြင်သွားတဲ့ဇာတ်လမ်းလေးပေါ့နော်အမေသားဇာတ်လမ်းလေးဆိုတာဒီနိုင်ငံသားမှာအောင်မြင်နေပြီးသားလူတွေအကြောင်းကိုရေးတာတဲ့ဆိုတော့ဒီပြည်တွင်းမှာရှိတဲ့မျိုးသမီးတွေဆိုလို့ရှင်ကိုယ့်ရဲ့လုပ်ငန်းကိုတူထောင်ခဲ့တဲ့မျိုးသမီးတွေဟိုဒီနေ့ပညာနဲ့ပဲတယ်မှာပဲအဲ့တို့တွေကို interview လုပ်ပေးတာ၄ပြီးလို့ရှင်အဲ့ဒီဟာက Women in Tech of the Man ဆိုပြီးတော့ ACV လေးကို2015လောက်ခေတ်ကစလုပ်ခဲ့ပါတယ်ရှင်အဲ့ဒါကသူတို့ရဲ့စိတ်ဝင်စားမှုကောင်းတဲ့ story တွေရဲ့သူတို့ရဲ့တကယ်အခက်ခဲတွေဘာတွေကသူတို့ကိုနောက်ရအောင်လုပ်ခဲ့လဲဒါမဲ့သူတို့ဘယ်လိုမျိုးကြိုးစားခဲ့လဲဆိုတဲ့ဟာကိုကျွန်တော်ဒီ local မျိုးသမီးတွေကိုပြန်ပြီး interview လုပ်ပေးတာပါရှင်ဘာလို့ဆိုတော့ကျွန်တော်ကတော့သူတို့အားပြန်ပေးတဲ့မိန်းကလေးတွေကဒီမြန်မာပြည်မှာပဲရှိရတဲ့သူတို့တွေရဲ့အတွေ့အကြုံအောင်ပေါ့နော်အတွေ့အကြုံကဒီမှာပြေးမအောင်မြင်သွားတဲ့လူရဲ့အတွေ့အကြုံတွေကပို့ပြီးတော့နှိစက်တယ်ပေါ့နော်အဲ့လိုမျိုးမြင်လို့ပါရှင့်အနောက်တစ်ခုကဒီအလုံးနဲ့ပတ်သက် internship တို့အလုံးအကိုင်းနဲ့ပတ်သက်တာဆိုတက်ကုမ္ပဏီအကြီးကြီးရှိပါတယ်အဲ့ဒီကုမ္ပဏီကနေလို့ရဲဆိုလို့ရှင့်ဆင်ရဒီဘက်မှာပြန်ရှိပြီးတော့ members တွေကနေလည်းအလုံးရသွားတာ၏အဲ့လိုမျိုးရှိပါတယ်ရှင
့်နောက်တစ်ခုကအခုပေါ့နော် Forbes ကနေပြီးတော့မှ Sandy တို့ပေါ့နော်အသက်30အောက်600လောက်ပေါ့နော်သူတို့စီးရင်ဒီနေ့နေရာမှာ Sandy ရဲ့နောက်မြန်မာနိုင်ငံကချမ်းမြေ့ခိုင်နော
်ဟုတ်ကဲ့
အဲ့ဒီကြောင့်နည်းနည်းပြောပြပေးပါလား Sandy ကအဲ့ဒီ digital career co-founder
Sandy ရဲ့စီးပွားရေးအဲ့ဒါပါ Geek Girls ကတော့ Sandy ရဲ့ဒီ community ကို dedicate လုပ်ပြီးလုပ်တဲ့အလုပ်ပါရှင့် Sandy တကယ်တမ်းစီးပွားရေးလုပ်တာကတော့ digital career ဆိုတဲ့ digital marketing agency ကို Sandy ထောင်ထားပါတယ် Sandy လုပ်ခဲ့တဲ့ဒီ marketing experience ကဟိုစင်ကာပူမှာလည်းလုပ်ခဲ့ပြီးတော့ Indonesia market ကိုလည်းလုပ်ခဲ့ပါရှင့် Sandy တို့ဒီ digital marketing ဆိုတဲ့ညမှာဦးသားစနီလုပ်နေတဲ့အလုပ်နဲ့လက်ဆက်ဆက်မှုများရှိပါတယ်အဓိကစင်ရဒီ social media ပေါ်မှာ marketing လုပ်တဲ့ဟာစနီကစီးပွားရေးအနေနဲ့လုပ်တာပေါ့နော်ဒါတော့စင်ရဒီ company တွေရဲ့ facebook page တွေခြံပေးတယ် website တွေကိုခြံပေးပါတယ်ရှင်ဒီဟာကိုဘာလို့စလုပ်ဖြစ်ခဲ့လဲဆိုလို့ရှင်ဒီဟာကဟိုအတေးသမီးတို့ထောင်သားခဲ့ရတော့နှစ်နှစ်ခွဲလောက်တော့ရှိပြီပေါ့နော်ဘာလဲဆိုတော့လုံခဲ့တော့နှစ်နှစ်ခွဲရစနီရဲ့ဒီ co-founder စနီကပေါ့မြင်လဲဆိုလို့ရှင်ဒီ facebook ကအရင်ကြီးလာမယ်ဆိုတော့ကျွန်တော်မြင်ခဲ့ပါတယ်မြင်ခဲ့တော့စင်ရသူတွေကလုံးဒီပေါ်မှာရောက်လာမယ်ဆိုတော့လည်းကျွန်တော်ကလေ့လာပြီးတော့ဒီပေါ်မှာကြော်ညာလို့များတော်တော်များဥပမာ Facebook အတွက်သုံးမလားဒါပေမဲ့ online ပေါ်မှာပဲသုံးတော့မလားပေါ့နော်အစကလည်းအစပေါင်း10ဆ15ဆလောက်ကောင်းလိုက်ကုန်ပြစီကအဲ့တော့ဒီစီးပွားရေးတော်တော်များကဒီ online ပေါ်မှာပဲကြော်ညာကြတယ် marketing တွေလုပ်လာကြမယ်စပြီးခံမှန်းမိတဲ့အချိန်အစပြီးစိတ် digital gateway ဆိုပြီးတော့အဓိကတော့ digital whatsapp ပါရှင်အင်္ဂလိပ်လိုကဒီမှာအခုပြလိုက်တာပေါ့နော်တော့ကို digital gateway ဆိုပြီးတော့အဲ့လိုပုံစံလေးစပြီးတော့ဒီလုပ်ငန်းကိုစလုပ်ဖြစ်ခဲ့ပါတယ် main ကလေး agency ကို run နေတဲ့လူနေနေတော့တော်တော်ရှားရပါတော့အဲ့တော့ Sandy တို့မှာဒီ market ကစပြီးတော့ဝင်လာချိန်မှာဒီ service ကို Sandy တို့ကစပြီးရောင်းခဲ့ရပါတော့ Facebook မှာ marketing ဘယ်လိုလုပ်လဲ website တွေဘယ်လိုထောင်မလဲဒီ technology online ကိုအသုံးပြုပြီးတော့သူတို့စီးပွားရေးကိုဘယ်လိုမျိုး drive လုပ်မလဲဆိုတဲ့ဟာမျိုးကို Sandy တို့စပြီးလုပ်ခဲ့ရပါရှင
်ရှင်မတွေ့ရတော့လောက်ပေါ့ CNN မှာလေ Geek Girls မြန်မာဆိုပြီးတော့ပေါ့နော် short program လေးအဲ့ထက်မှစံဒီပါတယ်လို့ထင်ပါတယ်အဲ့ဒီအကြောင်းလေးနဲ့ပြောပြပေးပါလားရှင
် CNN ဒီနေ့ကသူပါကိုရိုက်ချင်တာလဲဆိုတော့3 minute show ပေါ့နော်ဒီကပါလဲဆိုတော့ main ကလေးစနေနေ့နောက်ထပ်အစိုးသမီးဟိုစရုပ် members တယောက်ပါတယ်ပေါ့နော်သူကိုတော့ပါရိုက်ပါဆိုတော့ main ကလေးတယောက် technology ကိုအသုံးပြုပြီးတော့အလုပ်လုပ်နေတဲ့ main ကလေးကြီးရဲ့ဘဝကိုရိုက်သွားတဲ့သဘောပါရှင်အဲ့တော့ဒီစရုပ်တိုးအကြောင်းလေးလည်းသူပါပါတယ်နေမှာစရုပ်လုပ်ခဲ့တဲ့ဟာတွေပြီးလို့ရှင်မြန်မာမိန်းကလေးတောင်နေတယ်ပေါ့နော်ဘယ်လိုမျိုးဒီ technology company ဦးဆောင်ပြီးလုပ်နေလဲဆိုတဲ့ဟာလေးကြိုက်သွားပါတယ်ရှင်အဲ့တော့ဒါကတို့ကဆက်သွယ်လာပြီးတော့ဒါမျိုးလေးတို့ show ပြချင်ပါတယ်ပေါ့နော်အဲ့လိုလုပ်တဲ့ဆိုစနေကလည်းကိုယ့်အသက်ကိုတူထောင်ပြီးတော့အောင်မြင်နေတဲ့ဒီ technology လုပ်ငန်းလုပ်နေတဲ့ number တရားကိုစနစ်ထိပ်ပြီးတော့ share ဖြစ်သွားပါရှင်အဲ့တော့ဘာသူတို့ highlight လုပ်သွားတာတော့အဓိကတော့ဒီ simple ကျတယ်မနေ့ပို့လင်းလာလို့ရှင် buying လေးဖြစ်တဲ့အတွက်သူမနေ့အရင်ထွက်လာတယ်ပြီးလို့ရှင်ထားတဲ့ပြပိုင်းပါမယ်သူရဲ့ life style လို့ရှင်ရဲ့ life style လို့သူရေးပြသွားတယ်ပုံစံအဲ့ဒါမဲ့ရုံးမှသာလို့ရှင်တော့ tech နဲ့ပတ်သက်ပြီးတော့ဘာလို့ဘယ်လိုမျိုးတွေမနေ့တင်နေဘယ်လိုလုံးလုံးနေလဲဆိုတဲ့ဟာလို့သူပြသွားပါရှင
်နောက်ဆုံးနေရမိချင်တာကတော့ဗောနော်အခုဒီ giggles မြန်မာရဲ့အနက်ကဗောနော်စန်ဒီဘယ်လိုမျှော်မှန်းထားပါလဲရှင်
ဟုတ်အဲ့တော့တကယ်ကိုအရန်ဟွာဖြစ်တဲ့အရေးကြီးတဲ့အချက်ပါလေရှင်ဘာလို့လဲဆိုတော့စနီစပြောခဲ့တယ်လို့ပေါ့နော်စနီစလုပ်ခဲ့တော့ဟွာအပြုံနေနဲ့ပဲလုပ်ခဲ့ဆိုပေမဲ့တဖြည်းဖြည်းနဲ့ဟိုစဒီမဲ့ချက်ကပိုခိုင်းပါလာတယ်လုပ်လာတဲ့အလုပ်တရားလဲတစ်နှစ်တစ်ခါပြန်ဆုံပြီးတော့ anniversary တွေပါလုပ်တဲ့ခါကျလို့ရှင်လဲစနီရဲ့ဟိုတာဝန်ယူမှုတွေကလည်းပိုများလာတယ်ပေါ့နော်ပြောစနုကရန်ဒီလိုမီဒီယာတွေမှာစနု speak out လုပ်တယ်ပေါ့နော်ဟိုဒါလည်းစနုတေချာလေးလိုင်းမှာပြောရတဲ့ဟာမျိုးပါနော်နောက်တစ်ခုစနုပြောချင်တာမိန်ကလေးတော်တော်များကိုယ့်ရဲ့အရေးမဟုတ်လို့ရှင်တိတ်ပြီးတော့ဒီလိုမျိုး participate လုပ်တဲ့နေရာမှာနည်းနည်းနဲ့ပေါ့နော်အစနဲ့ဖြစ်စေချင်တာ community ကိုပို့ပြီးတော့မျိုးနည်းနည်းလေးလူတွေကိုအချင်းပေးပြီးလုပ်စေချင်ပါတယ်ပြီးတော့ key girls ကအနာဂတ်နေနဲ့ဆိုလို့ရှင်တော့ဖြစ်နိုင်လို့ရှင်စနုတယောက်တည်းလုပ်နေရတဲ့ဆာလို့ရှင်မင်းကလေးတော်တော်များဝင်လာပြီးတော့အရင်ကြီးရဲ့ကွန်ရက်ကြီးဖြစ်သွားဖို့စနစ်ပြောင်းလဲမှာအဲ့အခုဆိုလို့ရှင်လည်းဟိုတော်တော်များများနဲ့စကားပြောရဲပါတော့စကားပြောရဲဆိုတာဒီညမှာဘယ်လိုမျိုးညမှာဝင်ပါနိုင်လဲစိတ်ပါဝင်စားသူရှိလို့ရှင်စနစ်ကသူတို့နေရာပေးစင်တယ်နောက်ကြလို့ရှင်တကယ်ယူတီးပြီးတော့ဟိုခိုင်ခန့်တဲ့ foundation တစ်ခုဖြစ်စေချင်ပါတယ်ရှင
်ကလလတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍအပြင်မှာတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ Robotic Technology လို့ခေါ်တဲ့ဆက်ရုပ်ဆိုင်ရာနည်းပညာဟာကမ္ဘာပေါ်မှာဖွံ့ဖြိုးပြီးနိုင်ငံအတော်များများမှာတွင်တွင်ကြီးကြီးအသုံးပြုလာတာနှစ်အတော်ကြာပြီဖြစ်ပေမဲ့လည်းမြန်မာနိုင်ငံလုံးဖွံ့ဖြိုးဆဲနိုင်ငံတစ်ခုမှာတော့အခုမှစပြီးလေ့လာဖို့အခွင့်အလမ်းရလာကြတာပါ။မြန်မာနိုင်ငံမှာဒီနည်းပညာကိုလေ့လာနေတဲ့လက်ရှိအခြေအနေရှေ့အလားလာဆရာတွေနဲ့ပတ်သက်ပြီး American ပြည်ထောင်စု Washington DC မြို့တော်မှာလုပ်တဲ့ 2017 First Global Challenge နိုင်ငံတကာဆက်ရုပ်ပြိုင်ပွဲဝင်မြန်မာအသင်းရဲ့အဖွဲ့ဝင်တဦးဖြစ်သူအသက်16နှစ်အရွယ်ရန်ကုန်နည်းပညာတက္ကသိုလ်ကတတိယနှစ်ကျောင်းသားကိုဖုံးတီဟာကျော်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်သိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ဆက်ထားပါတယ
်။ကျွန်တော်ပထမဦးဆုံးမေးချင်တဲ့မေးခွန်းကကိုဖုံးတီဟာကျော်အဓိကစိတ်ဝင်စားတဲ့နည်းပညာဘာသာရပ်ကဘယ်လိုနည်းပညာဘာသာရပ်ပါလဲ။
ဟုတ်ကျွန်တော်ကဒီ robot ဘိုင်းကိုစိတ်ဝင်စားတယ်ငငယ်လေးကလေဒီစက်ရုပ်တွေကိုတော့ခဲ့တာဆိုတော့ဟိုဒီရေပညာတက္ကသိုလ်မှယူလာရောက်တော့တယ် major တွေကိုဖွဲရတာကိုကြည့်ကြည့်တော့ဒီ mechatronic science မှာ mechatronic ဘက်မှာဒီ robot ဘိုင်းပါတဲ့ဟိုဟာကိုတွေ့ရှိတွေ့ရတွေ့ရအဲ့ mechatronic ကိုပဲယူလိုက်တယ် mechatronic မှာမှဒီ robotic ဘိုင်းတို့တခြား major အဆက်ဖွဲထားပေမဲ့ဒီနောက်ပိုင်းလည်းဒီ mechatronic ရဲ့ robotic ဘိုင်းကိုပဲဆက်သွားဖို့လည်းအချိန်ရှိပါတယ်ဟုတ် robot ဘိုင်းပေါ့ဟုတ
်ဆိုတော့robot ဆိုတော့ကျွန်တော်တို့စက်ရုပ်နည်းပညာပေါ့နော
်ဟုတ်ကဲ့
စက်ရုပ်တွေကိုတီထွင်ပြီးတော့လုပ်ငန်းအမျိုးမျိုးအတွက်အသုံးချနည်းအမျိုးမျိုးအတွက်တက်ဆိုင်ရာကဏ္ဍမှာစက်ရုပ်တွေကိုတီထွင်ပြီးတော့အသုံးချတဲ့နည်းပညာပေါ့အဲ့လိုလား
ဟုတ်ကဲ့ဟုတ်တယ်အဲ့လိုမျိုးခင်ဗျဟိုလူတွေလိုအပ်တဲ့နေရာတွေပြီးတော့အခြားလူတွေမလုပ်နိုင်မဲ့နေရာမျိုးတွေမှာဒီစက်တင်နဲ့လောက်ရမှာဆိုတော့အဲ့ဘိုင်းပေါ့ဟုတ်ကဲ့
ဟုတ်အဲ့ဒီနည်းပညာတွေလက်ရှိမြန်မာနိုင်ငံအတွက်ဘယ်လောက်အထိအထောက်အကူဖြစ်စေတဲ့နည်းပညာတရက်လို့ကိုဘုံတရားကျော်ပြောနိုင်ပါသလဲ
အာတော်ဖြစ်ပါတယ်ဒီအခုလောစင်မှာတော်မြန်မာနိုင်ငံကဒီနည်းပညာရှိ့မရှိတော့တော့ကိုမနည်းဟိုတော်တော်နေပါတယ်သူများနိုင်ငံဒီလိုမျိုးဟိုခင်မီရဲ့နိုင်ငံတွေဂျပန်တို့ဒီ US တို့မှာဆိုရင်တော့ဒါတွေကနေရာတကာမှာဟိုတုံးနေပါတယ်ဒီနည်းပညာတွေကိုဟိုဘယ်နေရာမှာလို့ဆိုအဲ့ဒီစက်ရုပ်ဆိုတာဟိုလိုမျိုးစက်ရုပ်ကြီးမှာမဟုတ်ဘူးဒီလိုစက်ရုပ်နဲ့ဆိုင်တဲ့စစ်စံနေဒီနေရာတွေအကုန်လုံးတုံးပါတယ်မြန်မာနိုင်ငံမှာကတော်တော်နေပါတယ်ဟိုရှားတယ်တော့မြန်မာနိုင်ငံမှာတော့အဲ့လိုမျိုးတွေတိုးတက်လာပြီးတော့ရှိလာမယ်ဆိုရင်ဒီအောင်နိုင်ငံနဲ့အောင်သူများနိုင်ငံကတော့ပြည်သွားကိုဖြစ်လာမှာပါ။ဟု
တ်ကဲ့။ဆိုတော့ကိုဘုန်းတော်ကျအခုလက်ရှိကျွန်တော်လက်စကားပြောနေတဲ့အချိန်မှာခေါင်းထဲမှာပေါ်လာသလောက်ပေါ့နော်။ဥပမာလူတွေနဲ့လူတွေရဲ့နေစဉ်ဘဝသို့မဟုတ်စီးပွားရေးလုပ်ငန်းတွေ၊ကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့လက်တွေ့အသုံးဝင်မဲ့စက်ရုပ်နည်းပညာတစ်ခုနမူနာပေးပြီးပြောပြပါလား
။ကျွန်တော်တို့လောရမယ်ဆိုတော့ဟိုအလုံးလုံးတဲ့နေရာဒီမှာဥမာလင်းစိတ်မှာပေါ့လင်းစိတ်မှာဆိုရင်ဒီ immigration ကိုဖြတ်တဲ့ခါဆိုရင်ဟိုလူတွေစစ်တာကြီးရှိရဲဟိုမှာဟိုဒီနိုင်ငံသားတွေမှာဆိုရင်ခါကြရင်လူတွေစစ်စာအောင်မလို့ဟိုစက်တွေစက်ပုံးတွေထောင်ပေးရတယ်ဒီစက်ရုပ်တွေအရပဲလူတွေကသွားပြီးတော့အမအလုံးလုံးခဏချက်ချင်းချက်ပြီးတော့ဝင်လို့ရတဲ့ဟာမျိုးတွေလည်းရှိရဲအဲ့နေရာတွေမှာလည်းအသုံးဝင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံမှာစက်ရုပ်နည်းပညာနဲ့ပတ်သက်ပြီးတော့လေ့လာဖို့အတွက်ရောအခြေအနေကောင်းတွေအလုံးလောက်ရှိနေပါပြီလား
အာအဲ့ဒါကတော့အရင်လည်းမကောင်းဘူးခင်ဗျဒီတော့အခုမှ
ဟွာပေါ့ခင်မီဟွာဖွံ့ဖြိုးတဲ့နိုင်ငံဆိုတော့ဒီနေပညာအရင်ဟိုသူများနိုင်ငံတွေတော့လေးလာဖို့တော့မလွယ်ဘူးဒါပေမဲ့ဟွာပေါ့ဒီလိုလေးလာလို့ရတဲ့အကြောင်းတွေမှာတက်ပြီးတော့ကိုယ့်ဘာကိုအပြင်စာတွေကိုပါထပ်ပြီးတော့ဥပမာ open source တွေရှိရယ် online နေမှာလဲဟို MIT တို့ဘာတို့ကနေပြီးတော့ဒီ robotic ဘိုင်းတွေကိုကိုယ့်စီကိုသူတို့ free ချပေးတာအဲ့လိုမျိုးပါတွဲပြီးတော့ကျောင်းစာအပြင်ပေါ့အဲ့လိုမျိုးပါတွဲပြီးတော့လေးလာမယ်ဆိုရင်တော့အာဖြစ်လာနိုင်ပါတိုးတက်လာနိုင်တယ်လို့ထင်ပါတယ်
ကျွန်တော်ကိုဘုံတရားကျော်ပြောသွားတယ်ထင်ပါလေပါပါတယ်မြန်မာနိုင်ငံမှာကဒီစေုံဤပညာကလုံးဝအသစ်ပဲရှိသေးတယ်အခုမှမြေဆန်းခရံပြူစပြီးတော့လုပ်နေရတယ်ဆိုတော့အခုလက်ရှိဒီကနေ့အခြေအနေကနေကြည့်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်မှုအတွက်အလားအလာကောင်းတွေကရောရှိနေပြီလို့ပြောနိုင်ပါရဲ့လား
ဟုတ်ပြောနိုင်ပါတယ်ဟိုတိုးရှိနေပါပြီဒီအခုသေးသေးနဲ့ဒီဤပညာလည်းမြင်လာပြီလေဟိုအကြောင်းရင်းမှာလဲဒါဟိုပထမဟိုနယ်ဘက်ကအကြောင်းနေရောတက်ကလို့ရောဒီမေဂျာကိုလည်းစိတ်ဝင်စားလာကြပြီးတော့ဒါတေးချာလာလုံးမယ်ဆိုရင်ဒါဖြစ်လာနိုင်ပါတယ်ဟုတ်ကဲ့
ကိုဖုံးတရားကျော်အတွင်းအနေနဲ့ဆိုရင်ဒီနည်းပညာကိုဒီထက်ပို့ပြီးတော့တိုးတက်လာအောင်အားပေးဖို့အတွက်ဘာတွေလုပ်ဖို့လိုမယ်လို့ပြောခြင်းလဲ
ဟုတ်ဘာတွေလုပ်ဖို့လိုမယ်ဆိုတော့ဒီတော်လေကျွန်တော်ဖွဲ့တယ်အခုပြန်ရောက်လာရင်ဒီတော့ဗောဒီတက္ကသိုလ်တွေမှာလည်းဒီဟာကိုဒီဟာဟိုရလာရင် knowledge တွေကိုလည်း share ဖို့ရှိရဲဗောပြီးရင်ဒီ major ဒီပြင်းပညာကိုဟိုဟာဗောဒီနိုင်ငံတိုးတက်ဖို့အတွက်ဒီဘယ်လိုသုံးဒါမျိုးတွေလည်းပြောဖို့ရှိပါတယ်ပြီးတော့ကို့ဘာဗောဒီចောင်းစာအပြင်ဗောចောင်းမှာចောင်းကသင်မေးတာတွေထက်ဗောဒီအပြင်ဟာတွေဟိုဟာပို့ပို့လေ့လာပြီးတော့အာလုံးမယ်ဆိုရင်တော့ဒါတိုးတက်လာမယ်လို့ထင်ပါတယ်ဟုတ်
ကဲ့ကျွန်တော်တို့ဒေတာတွင်းနိုင်ငံတွေနဲ့ရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့စေုပ်ဤပညာအဆင့်တန်းကတော့အများကြီးအဝေးမှကျန်နေဦးမှာပါနော
်ဟုတ်တယ်ဟုတ်တယ
်ဆိုတော့အနည်းဆက်ဆုံးဆိုရင်ကျွန်တော်တို့ကဒေတာတွင်းမှာအရှိတောင်အရှာမှာဒီမှုဒီထက်ပူချဲ့ပြီးတော့အာရှမှာဆိုရင်အနည်းဆက်ဆုံးဒီစေုပ်ဤပညာနဲ့ပတ်သက်လာပြီဆိုရင်ဘယ်နိုင်ငံကိုကျွန်တော်တို့အဓိကအတူယူလို့ရမယ်လို့ရောကိုဘုံတရားကျော်ထင်ပါလဲ
အာဒီစေုပ်ဤပညာဂျပန်နိုင်ငံမို့ကျွန်တော်တို့ဂျပန်နိုင်ငံကတော့ဒီဤပညာမှာဒါအကောင်းဆုံးလို့ပြောရပါတယ်ဟုတ်ကဲ့
ဆိုတော့ဂျပန်မှာစေုပ်ဤပညာအရန်ထွန်းကားပါတယ်ထွန်းကားတာနဲ့အများလူအဖွဲ့အစည်းပေါ်မှာရိုက်ခတ်တာတွေလည်းရှိပါတယ်စိုးကြိုးအပိုင်းရပေါ့နော်ရိုက်ခတ်တာတွေလည်းရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာရောဒီဤပညာကိုဒီတက်ဒီတက်ဒီတက်ပို့ပြီးတော့တိုးတက်လာအောင်ဖွံ့ဖြိုးလာအောင်ပို့ပြီးတော့လူတွေကြားထဲရောက်လာအောင်လုပ်တဲ့နေရာမှာတစ်ဖက်ကလူအဖွဲ့အစည်းရဲ့ပုံသဏ္ဍာန်အနေအထားတွေကိုမထိခိုက်အောင်လို့ရောကိုဖုံးတရားကျော်တို့မှစဉ်းစားတာမျိုးတွေရှိပါလား
ဟုတ်ကျွန်တော်တို့ကတော့ဒီဟာကိုကောင်းတဲ့ဘက်ကိုပဲသွားမို့ပေါ့ဒီဤပညာကိုကောင်းတဲ့ဘက်မှာပဲအသုံးချပြီးတော့ကောင်းတဲ့ဘက်မှာပဲဟိုတည်ထိုင်ပြီးတော့လောက်အောင်ပေါ့ဒါလို့တကယ်လို့ဤပွားပေါ့ဒီဤပညာအသေးသေးနဲ့မြင်မှလာပြီးတော့ဒီအာတချို့ဆိုရင်လည်းဒီမကောင်းတဲ့ဘက်မှာသုံးမို့အတွက်ဆိုရင်တော့အသုံးနဲ့ကောင်းအောင်ရှင်းပေမဲ့ဟိုလူရင်စိတ်ထဲနဲ့တော့ဆိုင်မယ်ထင်တယ်လူတွေစိတ်ထဲသာကောင်းရမယ်ဆိုရင်ဒါကဟိုကိစ္စဟိုအရင်ကြီးစိတ်ပူစရာတော့မရှိဘူးထင်ပါတယ်
ဟုတ်ကဲ့လက်ရှိချင်းနေမှာပညာရေးဥက္ကဋ္ဌနာပဲဖြစ်ဖြစ်တက်ဆိုင်ရာဥက္ကဋ္ဌနာတွေပဲဖြစ်ဖြစ်နောက်ဆုံးအဆင့်နိုင်ငံတော်အစိုးရကိုယ်တိုင်ပဲဖြစ်ဖြစ်ဒီဤပညာဖွံ့ဖြိုးတိုးတက်လာဖို့လုံလောက်တဲ့ပံ့ပိုးမှုတွေစိတ်ဝင်စားမှုတွေရှိနေတယ်လို့ကိုဖုံးတရားကျော်ပြောနိုင်ပါလား
အဲ့ဒါကတော့အရင်ရော့ဟောမရှိလောက်ထင်တယ်အဲ့တော့ဒီဟာလည်းသူတို့အနေနဲ့တိတ်ပြီးတော့မရင်းနှီးသေးဘူးလေသူတို့ကြတော့ဒီအပိုင်းကိုတိတ်ပြီးတော့မတည်သေးတော့ဟောသူတို့လည်းသိလာဖို့သူတို့သိလာဖို့လည်းလိုတယ်သူတို့ဒီဤပညာဟိုနောက်ပိုင်းကျရင်ဒီဤပညာနောက်ဟိုအကောင်းဆုံးနဲ့ဒီနောက်အရန်အသုံးနဲ့ဤပညာဖြစ်လာမှာကိုသူတို့စိတ်ထဲမှာသိဖို့လိုတာပေါ့အာပြီးတော့ကျောင်းသူကျောင်းသားတွေဒီတက္ကသိုလ်တွေကိုလည်းပံ့ပိုးပေးဖို့လိုတယ်ဒီဟာနဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံအဲ့နောက်စင်းမြင့်တက္ကသိုလ်တွေမှာလည်းဒီအပိုင်းကိုစိတ်ပြီးတော့ဟိုပေါ့လိုပံ့ပိုးပေးဖို့လိုတယ်လို့ထင်ပါတယ်ဟုတ်ကဲ့
ဒီပန်းနေပညာခဏကိုကုကြကြောသိန်းကတင်ဆက်တော်တာပါရှင် VOA ကနေစနေနေ့မနက်ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာဇူလိုင်လ17ရက်နေ့ဟာတောင်ဆူဒန်နိုင်ငံရဲ့6နှစ်မြောက်လွတ်လပ်ရေးနေ့ဖြစ်ပါတယ်ဒါပေမဲ့လို့တောင်ဆူဒန်နိုင်ငံရဲ့ပြည်သူလူထုဟာဒုက္ခဆင်းရဲကြုံနေကြရသလိုတမ်ပီရဲ့ဗန္ဒန်ဝေလုံးဝမရှိတော့တဲ့အခြေအနေမှာရောက်နေတဲ့အတွက်တမဒဆာဘကီယာကလွတ်လပ်ရေးနေ့အခမ်းအနားကိုဖျက်သိမ်းလိုက်ပါတယ်။အကြောင်းအရာတွေမျိုးစုံအခြေအနေကရှုပ်ထွေးလာတဲ့ဆိုပေမဲ့တောင်ဆူဒန်နိုင်ငံကပြဿနာတွေတော်တော်များများဟာလူတွေကြောင့်ဖြစ်ရတာဖြစ်ပါတယ်။အများစုဟာနိုင်ငံရဲ့ခေါင်းဆောင်တွေကြောင့်လို့အပြစ်ဖို့နိုင်ပါတယ်။နိုင်ငံခေါင်းဆောင်တွေဟာတမ်ပီကောင်းစားရေးအတွက်ပုံကိုယ်ရေးတဘောကွဲလွဲမှုတွေကိုဘေးဖယ်ထားမယ်ဆိုတဲ့စိတ်ဓာတ်မျိုးမထားနိုင်ကြပါဘူး။ တောင်ဆူဒန်နိုင်ငံမှာရာစုနှစ်ထက်ဝက်ကျော်လောက်ဟာတနည်းမဟုတ်တနည်းနဲ့တိုက်ခိုက်နေခဲ့ကြတာပါ2005ခုနှစ်မှာတော့ခါတိုအုံမှန်ရှိတဲ့အစိုးရနဲ့သူ့ကိုဆန့်ကျင်တိုက်ခိုက်နေတဲ့ဆူဒန်သဘုံအဖွဲ့တို့ကြားငြင်းငြိမ်းရေးသဘောတူညီချက်ရရှိပြီးတော့ဒုတိယကြိမ်ပြည်တွင်းစစ်ကိုအဆုံးသတ်နိုင်ခဲ့ပါတယ်နောက်6နှစ်ကြာမှာတော့လူလာရေးအတွက်လူမှုဆန္ဒခိုင်ပွဲကျင်းပခဲ့ပြီးစစ်ပွဲတွေအတွက်ထိတ်လန့်စိုးရိမ်နေကြတဲ့မျှော်လင့်ချက်တွေနဲ့တောင်ဆူဒန်နိုင်ငံပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ဒါပေမဲ့တိုင်းပြည်အသည့်ရဲ့ငြင်းငြမ်းရေးကဆက်ရှိလာပဲခံပါတယ်2013ခုနှစ်ဒီဇင်ဘာလအတွင်းမှာတမရဆယ်ဗာကီးယားနဲ့ဒုတိယတမရဂရစ်မာချာတို့ကြားအာနာလူကြရာကနေပြည်တွင်းစစ်ဖြစ်ပွားခဲ့ရပြီးလူမျိုးစုတွေကြားအကွဲပြဲဖြစ်ခဲ့ရပါတယ်2015ခုနှစ်ငြိမ်းချမ်းရေးသဘောတူညီချက်နဲ့2016ခုနှစ်စောစောပိုင်းမှာဖွဲ့စည်းခဲ့တဲ့အတွင်ကူးပြောင်းကာလအစိုးရကလည်းအကြမ်းဖက်မှုတွေကိုရပ်တန့်သွားအောင်မကြိုးပမ်းနိုင်ခဲ့ပါဘူး။ဒီကနေ့ထိဆက်လက်ဖြစ်ပွားနေစေတိုက်ခိုက်မှုတွေကနေတန်းပြည်ရဲ့စီးပွားရေးပြိုပြက်ခဲ့ရတယ်လို့တောင်ဆူဒန်နိုင်ငံအတွင်းစစ်နယ်ခါပြဿနာတွေ၊ငတ်မုံမှုတွေ၊အာဟာရဓာတ်ချို့တက်မှုတွေနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့ရပါလေ။ဒီကနေ့လက်ရှိအချိန်မှာနိုင်ငံလူဦးရေရဲ့ထက်ဝက်ကျော်ဖြစ်တဲ့လူပေါင်း6တန်းလောက်ဟာဆိုးဆိုးရွားရွားစားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေကြပါဗျ။ကလေးငယ်တွေအများစုပါဝင်တဲ့လူဦးရေ၄သန်းဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြပါဗျ။အရက်သားအများစုပါဝင်လူပေါင်း၃သိန်းလောက်တပ်ဖြတ်ခံခဲ့ရပါဗျ။2011ခုနှစ်တောင်ဆူဒန်နိုင်ငံပေါ်ပေါက်လာတာဟာအနာဂတ်ညီငယ်ရေးနဲ့တာယာဖွံ့ဖြိုးရေးအတွက်မျှော်လင့်ချက်အမှတ်အသားတစ်ခုဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနယူးယောက်ကပြောပါဗျ။အမျိုးသားစီးလုံးညီညွတ်ရေးအတွင်ကူးပြောင်းကာလအစိုးရက2016ခုနှစ်ဧပြီလအတွင်ကြိုးပမ်းခဲ့တဲ့ဒုတိယအခွင့်အလမ်းဟာအချင်းကြီးဖြစ်သွားခဲ့ပြီးလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေသလိုညှိနှိုင်းရေးစွဲစီပြန်မြောက်နိုင်သေးတဲ့အပေါ်ကျွန်ုပ်တို့အနေနဲ့အတော်စိတ်ထိခိုက်ဝမ်းနည်းရပါတယ်လူလေသူမကပြောပါတယ်အားလုံးပါဝင်တဲ့တောင်ဆူဒန်နိုင်ငံဖြစ်ဖို့နဲ့တည်ငြိမ်မှုရှိဖို့ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့တန်တိတဟာအရင်တိုင်းပဲဆက်လက်ရှိနေတဲ့အပြင်ပဋိပက္ခကိုစည်ရင်းနည်းနဲ့မဖြေရှင်းကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါလေအခုချိန်မှာဆူဒန်ခေါင်းဆောင်တွေနဲ့ပါဝင်ပတ်သက်သူတွေအားလုံးဟာကိုတန်းပြည်ကိုကိုပြန်ဖျက်ဆီးနေတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ကြဖို့နိုင်ငံရေးဆွေးနွေးမှုကိုပြန်တွားကြဖို့နဲ့တောင်ဆူဒန်နိုင်ငံရဲ့အလားအလာကောင်းတွေအမှန်တကယ်ဖြစ်လာအောင်အကူအညီပေးကြဖို့ကျွန်တို့ကတောင်းဆိုပါကြောင်းပြောကြားသွားပါတယ်ခင်ဗျာ
ယန်ကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ကြည့်ပါပြီ
အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အားဖြစ်ပြီး FOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်ခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦ
းအင်ပြီးတော့ဆက်သွယ်ပြန်ကြားရေးရာညွှန်ကြားမှုတွေကိုခန့်အပ်လိုက်ပြီးတဲ့နောက်အင်ပြီးတော့ပြန်ကြားရေးတာဝန်ခံ Sean Spicer ရာထူးကနေနှုတ်ထွက်သွားပါတယ်ဆိုဦးစီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်ပြီးယင်းနှိမ့်မြောက်တန်သူတွေရဲ့ငွေကြေးတွေကိုစီမံခန့်ခွဲခဲ့သူတယောက်ဖြစ်တဲ့ Anthony စကရာမူချီကိုသမ္မတဒေါ်နယ်ထရမ့်ကတာဝန်ပေးခန့်လိုက်တာပါအဲဒီနောက်မှာတော့အင်ပြူရောပြောခွင့်ရတာဝန်နဲ့အင်ပြူရောပြန်ကြားရေးယာယီညွှန်ကြားရေးမှုတာဝန်ယူထားသူစပိုက်ဆာကချက်ချင်းဆိုသလိုနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်အင်ပြူရောကတာဝန်အပြောင်းလဲရေးအပေါ်သဘောထားမတူတဲ့အတွက်စပိုက်ဆာနှုတ်ထွက်တာလို့နိုင်ငံရေးအခက်အခဲတွေရဲ့သုံးသပ်ချက်တွေကိုအမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်တုံ့တက်ချက်ကိုစိတ်ပြက်ကြောင်းမြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်ဒီမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုစက်နှစ်ရကြာလေ့လာခဲ့တဲ့ဒေါက်တာရန်ဟီလီကသူ့ရဲ့စုံစမ်းမှုတွေမှာဟန်တောင်းမှုတွေရှိခဲ့တဲ့အပေါ်စိတ်ပြက်တယ်လို့ပြောကြားခဲ့တာပါ NLD အစိုးရလက်ထက်မှာတတိယအကြိမ်လာရောက်စုံစမ်းတဲ့ဒေါက်တာရန်ဟီလီကလက်ရှိအစိုးရဟာအရင်အစိုးရလက်ထက်ကကျင့်သုံးခဲ့တဲ့နည်းတွေကိုဆက်ပြီးသုံးနေတာတွေ့ရတဲ့အတွက်စိတ်ပြက်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်သူရဲ့ထုတ်ပြန်ချက်ထဲမှာရေဘူးရဆန်တဲ့ဆွဆွဲချက်တွေနဲ့မှားရင်းနဲ့အချက်များစွာပါဝင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ် NLD ပါတီရဲ့အေယာဝတီတိုင်းမအူပင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေနှုတ်ထွက်လိုက်ပါတယ်သူဟာ2015ရွေးကောက်ပွဲနောက်ပိုင်း NLD ပါတီကနေပထမဆုံးနှုတ်ထွက်တဲ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ပါတယ်သူအနေနဲ့တတိပုဂ္ဂလကိုယ်စားလှယ်အဖြစ်ဆက်လက်ရည်တည်သွားမယ်လို့ပြည်တွင်းသတင်းတွေကိုပြောပါတယ်ရှင်
တဲ့အချင်းချုပ်ကမဆူမြတ်မုံကကြီးညာပေးခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကမှအင်ဂျင်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Home ဖြစ်ပါတယ် PO American အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိတစ်ချိန်ည9:00နာရီနဲ့10:00နာရီထိတစ်ချိန်ラインドメーター7925တို့ကနေအတန်းလွှင့်ပေးအောင်ပါပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါစေရှင် PO ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှောင်းလောက်ပါ
This program has come to you from the Voice of America, Washington.